Welcome to the Voice of America in Burmese.
မင်္ဂလာရှိရဲ့ဝါဆိုလာပြည့်အခါသမယမနက်ခင်းလေးဖြစ်ကြပါစေရှင် VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ31ရက်နေ့တောက်ကြနေ့မနက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလဖိုင်ပါအခုမနက်ဘက်အစီအစဉ်တွေကိုအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပါရှင
်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တာလီဘန်အဖွဲ့ကိုတီထောင်သူမူလာအိုမာကွယ်လွန်သွားပြီဖြစ်ကြောင်းတာလီဘန်အဖွဲ့ကတရားဝင်အတည်ပြုပြောကြားပါတယ်မာရကတ်စကားနိုင်ငံအရှေ့ပိုင်းကမ်းခြေမှာတွေ့ရှိတဲ့လေရင်ပိုင်းစားတွေဟာမလေးရှားလေကြောင်းပိုင်းလေရင်ကအပိုင်းစားတွေဟုတ်မဟုတ်စုံစမ်းစစ်ဆေးနေပါတယ်ဆိုက်ကလုန်းမုန်တိုင်းကိုမန်ဟာစစ်တကောင်းမြို့အနီးကိုဖျက်ချော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကမ်းခြေဒေသကိုဝင်ရောက်နေတဲ့အကြောင်းမိုးစလာဌာနကပြောပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သိနေထိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဒီမနက်ခင်းသောရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလွှာတွေထဲမှာတော့ဘင်္ဂလားပင်လယ်အော်အရှေ့မြောက်ပိုင်းမှာတိုက်ခိုက်နေတဲ့ကိုမန်မုံတိုင်းအရှိန်ကြောင့်မင်းပြမျိုးကဒုက္ခသည်2000လောက်ကိုရေဘေးလွတ်ရာဖုန်ကြီးကျောင်းတွေမှာနေရာချထားရပါတယ်
ဒီကနေ့ကျရင်ကလည်းကျိုးစင်းရောက်တော့ကိုကျင်းနေစင်းရင်းရှိပြင်းပြတော့ရည်တော်ကြောင့်ကျွန်တော်တို့ဒီစစ်တေကြောင်းကိုကျောင်းပါမယ်
။ကုင္ကြီးကဆယ်ရေးတွေကိုဆောင်ရွက်နေသူတူပြောပြသွားတာပါ။ဒီနောက်ပိုင်းမှာတော့ UNHCR ရဲ့အထူးတန်တမန် Angelina Jolie ရဲ့မြစ်ကျနာမြို့ Jamaica ကောင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့တရင်ကြားအပြင်လက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီဘက်ကကြာတာပဒေးနေကဆလို့ကိုစလေလောင်းအမီစီရင်တွေကိုစတင်တင်နေတဲ့တရင်စတာတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်တရင်တွေကိုကိုစော်ဝင်းနိုင်နဲ့မတိန်ကြီးထိုက်တို့ကကြေညာပေးကြမှာပါရှင
်တာလီဘန်အဖွဲ့ကိုတီထောင်သူမူလာအိုမာကွယ်လွန်သွားပြီဖြစ်ကြောင်းတာလီဘန်အဖွဲ့ကတရားဝင်အတည်ပြုပြောကြားပါတယ်မူလာအိုမာဟာမနာမကျန်းဖြစ်ပြီးတည်ဆုံသွားကြောင်းကြာသပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတာလီဘန်အဖွဲ့ကပြောထားပေမဲ့ဘယ်တော့ကဘယ်နေရာမှာတည်သွားတယ်ဆိုတဲ့အသေးစိတ်အချက်လက်ကိုတော့ပြောမထားပဲသူ့ကွယ်လွန်ကန်နီး15ရက်လောက်အလိုမှာသူ့ကျမကြီးအခြေအနေဆိုးဝါးလာခဲ့တယ်လို့သာဖော်ပြထားပါတယ်။ဒါအပြင်မူလာအိုမာကွယ်လွန်ခဲ့တဲ့နည်းနည်းလောက်ကမူလာအိုမာဟာလွန်ခဲ့တဲ့နည်းနည်းလောက်ကတည်ဆုံသွားတယ်လို့အာဖဂန်အစိုးရကဗုဒ္ဓဟူးနေ့မှာထုတ်ဖော်ပြောဆိုခဲ့တာမှန်ကန်ခြင်းရှိမရှိဆိုတာကိုလည်းတာလီဘန်အဖွဲ့ရဲ့ကြေညာချက်ထဲမှာတစုံတရာပေါ်ပြထားခြင်းမရှိပါဘူးမူလာအိုမာဟာပါကစ္စတန်နိုင်ငံအတွင်းကဆေးရုံတစ်ခုမှာတည်ဆုံသွားတယ်လို့အာဖဂန်အစိုးရကပြောဆိုထားပေမဲ့သူ့အနေနဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေတာလီဘန်အစိုးရအဖွဲ့ကိုဖြုတ်ချလိုက်တဲ့2000ခုနှစ်ကစလို့အာဖဂန်နစ္စတန်နိုင်ငံပြင်ပကိုဘယ်တော့မှထွက်ခွာသွားခဲ့ခြင်းမရှိဘူးလို့တာလီဘန်အဖွဲ့ကပြောပါတယ်တာလီဘန်အဖွဲ့နဲ့အာဖဂန်အစိုးရအကြားပြုလုပ်ဖို့ရှိတဲ့တွေ့ဆုံဆွေးနွေးမှုတွေကိုအာဖဂန်မှာရှိတဲ့တာလီဘန်အဖွဲ့ရဲ့တောင်းဆိုချက်အရရက်ရွှေဆိုင်ထားတယ်လို့ပါကစ္စတန်နိုင်ငံကကြာတာပရိနေမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်တာလီဘန်ခေါင်းဆောင်တွေအနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဆက်လက်ပြုလုပ်ကြလိမ့်မယ်လို့မျှော်လင့်ကြောင်းလဲဆွေးနွေးပွဲတွေကိုအင်ရှင်အဖြစ်လက်ခံကျင်းပပေးနေတဲ့ပါကစ္စတန်အစိုးရကပြောပါတယ
် Reunion ကျွန်းပေါ်ကတွေ့ရတဲ့လေရင်ဖြတ်အပိုင်းအစတွေဟာပြီးခဲ့တဲ့နှစ်မတ်လတုန်းကထူးထူးဆန်းဆန်းပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းပိုင်းလေရင်ကအပိုင်းအစတွေဟုတ်မဟုတ်ဆိုတာကိုပြင်သစ်နိုင်ငံတူးလုစ်ကစုံစမ်းစစ်ဆေးမှုတွေစစ်ဆေးဖို့ရှိပါတယ်။2မီတာလောက်ရှည်တဲ့လေရင်တောင်ပံအပိုင်းစာတစ်ခုကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကမာဒါဂါစကာကျွန်းရဲ့အရှေ့ဘက်မှာရှိတဲ့ Reunion ကျွန်းကကမ်းခြေမှာတွေ့ခဲ့ရတာဖြစ်ပါတယ်။ဒီအစိပ်ပိုင်းတွေ့တဲ့နေရာကပျောက်ဆုံးခဲ့တဲ့ Boring 7 Travel 7လေမလေးရှားခီးတဲ့တင်လေရင်နဲ့နောက်ဆုံးအဆက်အသွယ်ရခဲ့တဲ့နေရာနဲ့ကီလိုမီတာ 3,500 ကျော်ဝေပါတယ်။အခုတွေ့ရတဲ့အပိုင်းအစရဲ့ပုံစံနဲ့တခြားလေရင်အစိအပိုင်းတို့နဲ့ဆက်တဲ့အပေါက်တွေကိုအခြေခံပြီးစစ်ဆင်းမှုရလတ်ကောင်းနေထွက်လာမယ်လို့ယူဆထားတဲ့အကြောင်းလေးကျွမ်းကျင်သူတို့ကပြောပါတယ်။အခုလေရင်ပြက်တွေ့ရတဲ့နေရာနဲ့အကွာဝေးဖို့တော့မအံ့ဩမိဘူးလို့လည်းလေရင်ရှာဖွေရေးကယ်ဆယ်ရေးကျွမ်းကျင်သူစတိပ်စိန့်အမောကပြောပါတယ်။ဒီအပျက်စီအပိုင်းအစရဲ့ဓာတ်ပုံတွေကိုသုံးသပ်ဆုံးဖြတ်ခဲ့သူပြင်သစ်လေကြောင်းဆိုင်ရာကျွမ်းကျင်သူဇာဗျတိုက်တယ်မန်ကလည်းဒီအပျက်စီတွေဟာမလေးရှားလေကြောင်းလိုင်းMH370 လေယာဉ်အမျိုးအစား Boring Travel 7 လေယာဉ်အပိုင်းအစတွေဖြစ်မယ်လို့ယုံကြည်နေတဲ့အကြောင်း VOA ကိုပြောပါတယ်။ဒါအပြင်လေယာဉ်ဖြတ်အပိုင်းအစပေါ်မှာကပ်နေတဲ့ပင်လယ်ခရုတစ်မျိုးရဲ့ကြီးထွားမှုတွေကိုကြည့်ပြီးဒီအပိုင်းအစတွေဟာပင်လယ်ထဲမှာဘလောက်ကြာကြာရှိခဲ့ပြီးကမ်းခြေပေါ်ကိုရောက်လာခဲ့တယ်လဲဆိုတာကိုသိရှိနိုင်မှာဖြစ်တယ်လို့လည်းရှာဖွေရင်းနဲ့ကယ်ဆယ်ရေးဆိုင်ရာကျွမ်းကျင်သူတို့ကပြောပါတယ်။နောက်ထပ်အပျက်စီအပိုင်းအစတွေထပ်တွေ့အောင်မယ်လို့လည်းရောက်ရှာဖွေရေးဆိုင်ရာကျွမ်းကျင်သူတို့ကခန့်မှန်းနေကြပါတယ်ရှင်။
ယူကရိန်းနိုင်ငံနဲ့ပတ်သက်လို့ရုရှားရဲ့ရည်တည်လှုပ်ဆောင်ချက်တွေကြောင့်ပြစ်မှတ်ထားပိတ်ဆို့မှုတွေပြုလုပ်ထားတဲ့စီးရင်တဲ့နောက်ထပ်လူပုဂ္ဂိုလ်နဲ့စီးပွားရေးလုပ်ငန်း26ခုကိုအမေရိကန်ပြည်ထောင်စုကထပ်တိုးချမှတ်လိုက်ပါတယ်။အခုပြဋ္ဌာန်းလိုက်တဲ့ပိတ်ဆို့မှုအသစ်ထဲကလူပုဂ္ဂိုလ်နဲ့စီးပွားရေးလုပ်ငန်း73ခုတို့ဟာ ကလရှနီကော့ဖ်မောင်းပြန်တင်နာထုတ်လုပ်သူကလရှနီကော့ဖ်ကွန်ဆန်ကုမ္ပဏီနဲ့သမ္မတဗလာဒီမီပူတင်နဲ့နှိစပ်ပြီးလက်ရှိချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုရှောင်ရှားနေတဲ့ဂျနဒီတင်ချန်ကိုနဲ့ဘော်ဒစ်ရိုတန်ဘတ်တို့နဲ့ဆက်နွယ်နေသူတွေဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဌာနကကြာသပတေးနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်သူတို့အားလုံးဟာလက်ရှိမှာပိတ်ဆို့အရေးယူတဲ့စီးရင်ထဲမှာပါပိသားသူတွေဖြစ်ပါတယ်အသစ်ပြထားလိုက်တဲ့ပိတ်ဆို့အရေးယူခံရသူတွေစီးရင်ထဲမှာရုရှားနိုင်ငံကလက်နက်ထုတ်လုပ်တဲ့ကုမ္ပဏီနှစ်ခုအများပြည်သူပိုင်းဘဏ္ဍာငွေကြေးနဲ့ရုပ်ဝတ္ထုပစ္စည်းသို့မဟုတ်ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုပျက်စီးအောင်လှုပ်ဆောင်နေတဲ့ယူကရိန်းအစိုးရအရာရှိဟောင်းသို့မဟုတ်သူတို့ရဲ့နှိစက်သူ၄ဦးမနစ်ကရုရှားကသိမ်းပိုက်လိုက်တဲ့ပင်လယ်နဲ့ကျွန်းဆွယ်မှာရှိတဲ့ခရိုင်းမီးယားဒေသကစစ်ကမ်းဝန်ထမ်း၅ဦးနဲ့ခရိုင်းမီးယားဒေသကဖယ်ရီသင်္ဘောမောင်းသူ၂ဦးတို့ပါဝင်ပါတယ်အမေရိကန်အစိုးရကပိတ်ဆို့အရေးယူခံထားရတဲ့လူပုဂ္ဂိုလ်နဲ့စီးပွားရေးလုပ်ငန်းတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားခွင့်ရှိသလိုအမေရိကန်နိုင်ငံသားတွေအနေနဲ့လည်းသူတို့နဲ့ထိစပ်စီးပွားလုပ်ခွင့်မရှိပါဘူးအခုအသစ်ချမှတ်လိုက်တဲ့ပိတ်ဆို့အရေးယူမှုတွေဟာရုရှားအပေါ်လက်ရှိချမှတ်ထားပြီးဖြစ်တဲ့ပိတ်ဆို့အရေးယူမှုတွေကိုဆက်လက်ထိန်းသိမ်းထားဖို့ဖြစ်ပြီးအရှင်မြင့်လှုပ်ဆောင်ခြင်းမဟုတ်ဘူးလို့အမေရိကန်အစိုးရရရှိတဲ့ပြောတာကိုကိုကာဘီသတင်းတွေမှာဖော်ပြထားပါတယ်
အမေရိကန်ရဲ့အရှေ့အလယ်ပိုင်းတောင်အာရှတို့ကြားစီးပွားရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေခိုင်မာလာဖို့နဲ့အီရန်နျူကလ িয়ার သဘောတူညီချက်အပေါ်စိုးရိမ်မှုတွေကိုဖြေလျှော့နိုင်ဖို့အတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာအရှေ့အလယ်ပိုင်းနဲ့တောင်အာရှ၅နိုင်ငံခီးစဉ်ကိုဒီကနေ့တောက်ကြနေမှာစတင်မှာဖြစ်ပါတယ်။အီဂျစ်နိုင်ငံကိုပထမဆုံးသွားရောက်မှာဖြစ်ပြီးကိုင်ရိုမြို့တော်မှာတော့အီဂျစ်နိုင်ငံသားရဲ့ဝန်ကြီးဆမက်ရှော့ဂရီနဲ့အတူအရေးအယာအတော်များများအပေါ်မှာမဟာဗျူဟာဆိုင်ရာဆွေးနွေးပွဲတစ်ရက်ကိုကျင်းပဖို့ရှိပါတယ်။ဤချင်းနိုင်ငံနဲ့ဒေတာရင်းအတွေ့အမေရိကန်ရဲ့အထောက်ပံ့တစိ့တပိုင်းအနေနဲ့ F-16 လေယာဉ်ရှစ်စင်းဤချင်းနိုင်ငံထံကိုပေးပို့လိုက်ပြီးဖြစ်တဲ့အကြောင်းကိုလည်းနိုင်ငံသားရေးဝန်ကြီးရဲ့ဤချစ်ခီးစဉ်မတိုင်ခင်မှာပဲကိုင်ရိုအခြေဆိုင်အမေရိကန်တန်ယုံကကြေညာခဲ့ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကဒေတာရင်းမတည်မငြိမ်ဖြစ်နိုင်တယ်လို့ဆိုရင်းနေကြတဲ့ပင်လယ်ကွေ့6နိုင်ငံကောင်စီနဲ့ဝန်ကြီးကယ်ရီတို့ကာတာနိုင်ငံခီးစဉ်မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ဒါအပြင်ဒိုဟာမြို့တော်မှာပဲရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့နဲ့တွေ့ဆုံပြီးအီရန်နဲ့ဆီးရီးယားနိုင်ငံတွင်အစ္စလာမစ်အစွန်းရောက် ISIS တို့ကိုတိုက်ခိုက်ရေးအပါအဝင်လုံခြုံရေးဆိုင်ရာကိစ္စရပ်တို့ကိုဆွေးနွေးဖို့လည်းရှိပါတယ်။ရုရှားတို့ထောက်ခံပေးထားတဲ့ယူကရိန်းခွဲထည့်ရေးသမားတို့နဲ့ပြည်တွင်းစစ်ဖြစ်နေတဲ့ယူကရိန်းအရေးကိုလည်းရုရှားနိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးမှာလို့နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြောဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီဟာကာတာနိုင်ငံကနေတဆင့်စင်ကာပူမလေးရှားနဲ့ဗီယက်နမ်နိုင်ငံတွေကိုခီးဆက်မှာဖြစ်ပြီးပစိဖိတ်သမုဒ္ဒရာဖြတ်ကုန်သွယ်ရေးအစီအစဉ် TPP ကိုဆွေးနွေးကြဖို့လည်းရှိပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာအာဆီယံစည်းဝေးပွဲကိုတက်ရောက်ဖို့ရှိသလိုဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာရောက်ရှိစဉ်မှာတော့အမေရိကန်ဗီယက်နမ်တန်တမာဆက်ဆံရေးထူထောင်မှု20ပြည့်အခမ်းအနားကိုလည်းဝန်ကြီးကယ်ရီတက်ရောက်မှာဖြစ်ပါတယ်ရှင်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံတွင်ပေးနေပါတယ်ရှင်
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံတဝန်းအခုရက်ပိုင်းတွေအတွင်းမိုးသည်ထန်စွာရွာသွန်းပြီးရေကြီးရေရှာမှုတွေဖြစ်ပေါ်နေတဲ့အတွက်အိုးအိမ်တွေပျက်စီးဆုံးရှုံးတာတွေအပြင်အသက်ဆုံးရှုံးမှုတွေလည်းအများအပြားဖြစ်ပေါ်နေပါတယ်အခုနောက်ဆုံးရရှိထားတဲ့သတင်းတွေအရကတော့ရခိုင်ပြည်နယ်ကြောက်တော်မြောက်ဦးမင်းပြားဒေသတွေမှာရေကြီးမှုတွေဆိုးဝါးစွာဖြစ်ပေါ်နေတဲ့အတွက်အရေးပေါ်ကယ်ဆယ်ရေးတွေလိုအပ်နေတဲ့အကြောင်းရခိုင်ပြည်နယ်ကမြို့နယ်အချို့ရေကြီးမှုအခြေအနေတွေစစ်တွေမြို့အနောက်ဖက်ကမ်းခြေတစ်လျှောက်ရသေတောင်မြို့နယ်တောင်ပိုင်းအငူမော်စင်ပိုင်းဒုံပိုင်းမောင်တော်မြို့နယ်တောင်ပိုင်းအင်းတင်တင်ဘောကွေ့ကျွော်တွေမှာလည်းအခြေအနေတွေဟာအတော်လေးဆိုးရွားနေတယ်လို့ဆိုပါတယ်မိုးလေဝသဌာနကမနေ့ည6နာရီအချိန်ခန့်မှန်းချက်အရကတော့ဘင်္ဂလားပင်လယ်အော်အရှေ့မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ cyclone မုန်တိုင်းကိုမန်ဟာစစ်တကောင်းမြို့အနီးကနေဖြတ်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကမ်းခြေဒေသကိုဝင်ရောက်နေတဲ့အကြောင်းအဲ့ဒီ cyclone မုန်တိုင်းဟာဖြတ်ကျော်နေစဉ်အတွင်းမောင်တော်ခရိုင်ဒေသမှာအမြင့်ဆုံးလေးတိုင်နှုန်းဟာတနာရီမိုင်90ကနေမိုင်80အထိရှိနိုင်ပြီးစစ်တွေခရိုင်ဒေသမှာလည်းလေးတိုင်နှုန်းဟာတနာရီ မိုင်40ကနေ60အထိတိုက်ခတ်နိုင်တယ်လို့ခန့်မှန်းထားပါတယ်။အဲဒီကိုမန်ဆိုက်ကလုန်းမုန်တိုင်းရဲ့အရှိန်ကြောင့်စကိုင်းတိုင်းဒေသကြီးအောက်ပိုင်းမကွေးတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးအေရဝတီတိုင်းဒေသကြီးချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာနေရာအနှံ့အပြားမိုးထစ်ချုံရွာပြီးတော့ဒေသအလိုက်မိုးကြီးကြတွေလေပြင်းတိုက်ခတ်တာတွေရုတ်တရက်ရေကြီးတာတွေမြေပြိုတာတွေဖြစ်ပေါ်နိုင်တယ်လို့ဖော်ပြထားပါတယ်။အခုအချိန်ထိတော့စကိုင်းတိုင်းအတွင်းကကောလင်းကလေးမြို့နဲ့မုံရမြို့အပါအဝင်မြို့အတော်များများမှာရေကြီးမှုတွေဖြစ်ပေါ်နေသလိုကရင်ပြည်နယ်အတွင်းမှာလည်းတန်လွင်မြစ်ဒီရေတက်နေတဲ့အတွက်ဖာအံမြို့အတွင်းကရပ်ကွက်တချို့ကိုရေတွေဝင်လာနေပြီဖြစ်သလိုရခိုင်ရှမ်းပြည်နယ်ချင်းပြည်နယ်အတွင်းကမြို့အတော်များများမှာလည်းမိုးသက်ရေကြီးပြီးလမ်းတွေမြေပြိုပြီးတော့ပိတ်နေတဲ့အတွက်သွာလာရေးတွေခက်ခဲနေတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးတိုင်းဒေသကြီးတပိတ်ချင်းမြို့ဝန်းကျင်မှာရေကြီးမှုတွေဖြစ်ပေါ်ခဲ့တာမှာအင်ဂျင်တချို့ရေထဲပါသွားခဲ့ပြီးအ ਨੇ ဆုံးလူ၈ဦးလောက်သေဆုံးသွားတယ်လို့လည်းဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံတဝမ်းဖြစ်ပေါ်နေတဲ့ရေကြီးမှုတွေကြောင့်ဘေးဒုက္ခရောက်နေကြသူတွေအတွက်နိုင်ငံကူညီမှုအသင်းရန်ကုန် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူမှုရေးကွန်ရက်88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းတခြားလူမှုရေးအသင်းအဖွဲ့တွေနဲ့အစိုးရတာဝန်ရှိသူတွေစေတနာရှင်တွေကအကူအညီတွေပေးနေကြပါတယ်။
ကချင်ပြည်နယ်တွင်တစ်ခိုးထုတ်မှုနှင့်နှစ်ရှည်ထောင်နှံတွေကြားခံရတဲ့တရုတ်နိုင်ငံသားတစ်ခိုးခုတ်သူ155ဦးတို့ကိုတမရဦးသိန်းစင်ရဲ့လူငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးခဲ့တဲ့အပေါ်တရုတ်ဘက်ကအသိအမှတ်ပြုတဲ့အကြောင်းနဲ့ဒီလူတွေကိုပြန်လည်လွှဲပြောင်းပေးဖို့အတွက်တရုတ်အစိုးရကမြန်မာအာဏာပိုင်တို့နဲ့ဆက်သွယ်ဆောင်ရွက်ခဲ့တယ်လို့လည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟုန်လေးကနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြားသာပရင်းနေပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။မြန်မာအာဏာပိုင်တို့ဘက်ကတောက်ကြနေမှာတစ်ခိုးခုတ်သူတွေကိုတရုတ်နိုင်ငံဘက်ပြန်လည်လွှဲပြောင်းပေးမယ်ဆိုတာကိုကြာသာပရင်းနေ့မနေ့ကအကြောင်းကြားခဲ့တာလို့လည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုခဲ့ပါတယ်ရှင်
။စီးရီးယားနိုင်ငံတွင်ဖြစ်ပွားစီးရီးယားနိုင်ငံမြောက်ပိုင်းမှာအမေရိကန်စစ်တပ်ကတင်နန်းပေးထားတဲ့တော်လိုင်းရေးတပုံခေါင်းဆောင်နဲ့သူ့နောက်လိုက်ခုနှစ်ဦးတို့ကိုရှေ့တန်းမှာချထားပြီးရပ်ပိုင်းအတွင်းမှာပဲအခေတာအဖွဲ့နဲ့ဆက်နွယ်တဲ့သူတွေကပြန်ပေးဆွဲတော့ခဲ့ပါတယ်အခုသတင်းပတ်အလဲပိုင်းမှာဖြစ်သွားခဲ့တဲ့အဲ့ဒီပြန်ပေးဆွဲမှုကြောင့် IS Islamic State ကြွားတွေကိုခုခံတိုက်ခိုက်နိုင်ရေးအမေရိကန်ရဲ့ကြိုးပမ်းမှုတွေနဲ့စီးရီးယားနိုင်ငံမြောက်ပိုင်းဒေသမှာဂျာကန်နယ်မြေထားရှိရေးအမေရိကန်နဲ့တူရကီအစိုးရရာရှိတွေဆွေးနွေးနေတဲ့ကိစ္စကိုရှုပ်ထွေးသွားစေနိုင်ပါတယ် Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုင်းနဲ့မတိန်ကြီးထိုက်တို့ကကြေညာသွားတာပါအခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ပြသွားပါမယ်ပထမဦးဆုံးအနေနဲ့တော့ကိုမန်မုံတိုင်းအရှိန်ကြောင့်ရခိုင်ပြည်နယ်ဘက်မှာအပြက်အစီးတွေအကြောင်းသိရမှာပါရခိုင်ပြည်နယ်မင်းပြမြို့နယ်တနယ်ထဲမှာပဲဘင်္ဂလားပင်လယ်အော်အရှေ့မြောက်ပိုင်းမှာတိုက်ခိုက်နေတဲ့ကိုမန်မုံတိုင်းအရှိန်ကြောင့်ဒုက္ခသည်2000လောက်ကိုရေဘေးလွတ်ရာဘုံကြီးကျောင်းတွေမှာနေရာချပေးထားရပါတယ်မိုးလေဝသနဲ့ဇလဗေဒညွန်ကြားရေးမှုဦးစီးဌာနကကြာရပ်ဒေးနေ့ညနေ6နာရီထုတ်ပြန်ချက်အရရခိုင်ပြည်နယ်အတွင်းအမြင့်ဆုံးလေတိုက်နှုန်းဟာတနာယူမိုင်90ကနေ90အထိဖြစ်နိုင်ကြောင်းခန့်မှန်းထားပါတယ်ဆက်သွယ်စုံစမ်းထားတဲ့မောက်ခေါင်ညိုကပြောပြပေးမှာပါရှင
်မြန်မာနိုင်ငံအတွင်းမိုးကြီးရေရှမ်းလို့ရှမ်းပြည်နယ်ချင်းပြည်နယ်လို့ကုန်းမြင့်ဒေသတွေကမြို့တွေမှာရေလွှမ်းမိုးနေတဲ့အချိန်ပင်လယ်နဲ့ထိစပ်နေတဲ့ရခိုင်ပြည်နယ်မှာလည်းကြာသာပတိနေ့ညနေပိုင်းမှာလေပြင်းတိုက်ခတ်နေခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တောင်ပိုင်းကမ်းခြေကိုစစ်ကောင်မြွန်နာကနေဖြတ်ကျော်ဝင်နေတဲ့ကိုမန်ဆိုင်ကလုန်းမုန်တိုင်းရဲ့အရှိန်ကြောင့်မင်းပြမြို့အတွင်းရေလွှမ်းမိုးတန်ခံခဲ့ရတဲ့အခြေအနေကိုမင်းပြမြို့ကလည်းဖြစ်လူမှုရေးလုပ်ငန်းတွေဆောင်ရွက်နေသူလည်းဖြစ်တဲ့ကိုခိုင်မောင်ထူးကအခုလိုပြောပြပါဗျ။ဘုံ
လဲဒီဘက်ကဒီလေချင်းတက်ခဲ့မှုလို့ရှိရပါတော့အရှိန်ကြီးတက်ခဲ့နေတာတကယ်လည်းအဲ့ဒါလည်းဒီမိုးသေးတယ်လေရင်းတက်ခဲ့မှုတွေကမြင်းရင်းရှိရတယ်ဒီရင်တက်ခိုင်းကနေဒီရေမကမူရတဲ့ရနေဒီဟိုးမှာကျွန်တော်တို့ဒီရခိုင်ပြည်နယ်မှာဒီဒီဒီလေးလေးဒီကတောင်းဆောင်ချနာတယ်လို့ဒီချားတယ်မှာကိုကြီးအဲ့တော့မင်းရဲ့ရေရဲ့ဆင်းလာတယ
်မင်းပြမြို့နယ်အတွင်းစစ်စစ်နေတဲ့ပန်းမြောင်ကြီးချောင်းဟာရေရှမ်းလာတဲ့အတွက်ချောင်းတစ်ဘေးမှာရှိတဲ့အ ਨੇ ဆုံးရွာပေါင်း10ရွာပတ်ဝန်းကျင်ဟာရင်နှစ်မြုပ်သွားခဲ့ရပြီးစားရည်နေရခက်ခဲတွေ့နေရတယ်လို့လည်းကိုခိုင်မောင်ထူးကပြောပါတယ
်။အဲ့ဒီချောင်းရဲ့ဒီဒီကဲလက်ဘူးပုံပါပေါ့နော်။အဲ့ဒီမှာကျွန်တော်တို့အတေကာလာလို့ရှိကြအရင်ဆုံးရရလို့ဆိုဖုန်းကြောင်းမှာအကုန်ရောက်နေပြီ။ရှင်ကအဲ့မှာခက်မှန်းကြည့်ရတော့ခင်ဗျာဒီအဲ့ညာတော်တော်ဆိုးတယ်ကျွန်တော်တို့ကမှအဲ့6ပြည်လောက်မျိုးရင်အဲ့ဒီကမှ7 15ပြည်ပြည်နဲ့ဆဲအဲ့လိုမျိုးပြည်လောက်ဝတ်တာအဲ့ဒီအဲ့ဒီတော့လည်းရော်ရ
တော့ညာကြီးပဲဒါပြင်ရေနစ်မြုပ်တဲ့ထဲမှာဆေးရုံလဲပါဝင်တဲ့အတွက်လူနာတွေကိုရေလွတ်ရ မြို့နယ်စည်းရုံးတွေကိုရွှေ့ပြောင်းပေးရသလိုတချို့လူနာတွေကိုတော့ရိတ်ခါထောက်ပံ့ပေးနိုင်တဲ့ဘုံကြီးကျောင်းဘက်ကိုရွှေ့ပြောင်းပေးထားတယ်လို့လည်းသူကပြောပါတယ
်။ဟုတ်ကဲ့တော့အကုန်လုံးမြင့်နေတာပေါ့နော်။တခါမှကျန်မှုလို့ဒီစည်းရုံးတွေမြို့တယ်လူနာတွေတရားမှမရှိတော့ဘူး။ဒီစနေဒီကျောင်းအားဖြင့်ချက်ပြောင်းတော့တက်တာလို့ခင်ဗျ။လူနာတွေကြိုက်ကြများဒီကျောင်းစည်းရုံးတော့ကိုဒီနေ့ဆင်းရဲရှိတဲ့ဒီနေ့တော့ဒီတော့ကျောင်းဆရာတို့ဒီစက်တွေကျောင်းတွေကျောင်းပါတော့အဲ့မှာဒီ2000လောက်စာဝေးတော့ဒီစက်တွေကျောင်းအဲ့မှာခြားတယ်မနည်းရပဲကျွန်တော်တို့ဒီညနေဘာမှမစားဘူးအဲ့လည်းကျွန်တော်တို့လာဒီပြည့်စုံလို့တမင်းထုတ်ပြတာလည်းပြီးဒါပေမဲ့တော့ရှာမှုလို့အချမ်းလို့အဲ့နေဒီပေါ်နော်ဒီကြည့်ကြည့်ပြည့်စုံတော့ဒါလည်းဆိုးရွားလည်းဖြစ်တယ်
ကွန်မန်ဆိုင်ကလုန်းမုန်တိုင်းရဲ့အရှိန်ကြောင့်မောင်တော်ခရိုင်တွင်မုန်တိုင်းဒီရေလိုင်းဟာအမြင့်ဆုံး9ပေကနေ9ပေအထိရှိလာနိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒါကခန့်မှန်းချက်ထုတ်ပြန်ထားပါတယ်။မိုးလေဝသနဲ့ဇလားဗေဒါကခန့်မှန်းချက်အရမုန်တိုင်းတံကိုခံရနိုင်ဆုံးဖြစ်တဲ့မောင်တော်မြို့နယ်အတွင်းကအခြေအနေကိုသိရအောင် VOA ကစူးစမ်းပြီးတော့ဖုန်းခေါ်ခဲ့ပေမဲ့ဒေသခံတွေကိုဖုန်းခေါ်ဆိုလို့မရခဲ့ပါဘူးရှင်။ဇူလိုင်လ30ရက်နေ့ကထုတ်ပြန်ထားတဲ့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကမြမကံယူရန်တလျှောက်နဲ့ကန်းလွန်ပင်လေပင်တွေမှာရှိတဲ့ကန်နီကန်ဝေးငါးဖန်းရေရင်တွေနဲ့တင်မောတွေကိုပင်လေပင်ထွက်ဖို့အထူးရှောင်ရှားကြဖို့အတွက်လည်းအကြံပြုထားပါတယ်ရှင်
။မောက်ခွားမျိုးပြောပြသွားတာပါ။အခုလိုရခိုင်ဘက်မှာမုံတိုင်းအရှိန်ကြောင့်အပြက်စီးတွေရှိနေချိန်မှာပဲမန္တလေးတိုင်းဘက်ကရွာတွေမှာတော့ရေကြီးပြီးအပြက်စီးတွေလည်းရှိနေပါတယ်။မန္တလေးတိုင်းဒေသကြီးတပိတ်ကျင်းမြို့နယ်တောင်လေရွာမှာလွန်ခဲ့တဲ့တင်းတစ်ပတ်ကမိုးတဲထန်စွာရွာသွန်းလာကြောင်းတောင်ကျရေတွေကျပြီးလူအသေးပြောင်းတဲ့အပြက်စီးတွေရှိနေပါတယ်။အဲ့ဒီဒေသဘက်ကရေကြီးတဲ့အခြေအနေလူအသေးပြောင်းရှိရာနဲ့ကူညီကယ်ဆယ်ရေးတွေနဲ့ပတ်သက်ပြီးမကြသေးခင်ရက်ပိုင်းကကူညီကယ်ဆယ်ရေးတွေလှုပ်ပေးခဲ့တဲ့ကိုဖိုးခွားကိုမြမဆန်တော်ချင်းကြရပလေးနေညတကောင်ကျော်အချိန်မှာဆက်သွယ်မေးမြန်းစဉ်သူကအခုလိုစပြောပါတယ
်ကျွန်တော်တို့ဟောက်ခဲ့တာကသူကတောင်ကြီးကြီးကျလို့လေရေပါသွားတယ်ပေါ့သူကတောင်ပေါ်မှာတည်ထားတဲ့ညီတောင်ကြီးမှာတည်ထားတဲ့ရွာလေးတွေကပြင်တာပေါ့ရေလေးလေးကကောနေလို့လို့တော့ပြောချင်နေရမှာသူကဒီကြတဲ့ဆက်လေးနေတာကမိုးပြီးတဲ့ရွာတုံးလေးရေကျတယ်တောင်ကြီးကြီးကျတယ်ကျတော့အဲ့မှာနေတဲ့ရွာရဲ့ရွာအိမ်ကြီးပါသွားတယ်ပေါ့ပါတော့လူရှိရလို့ပြည်ရဟုတ်ကဲ့ဒီလည်းပါသွားတာ
အိမ်တွေပါသွားရဆိုတော့ဘယ်နဲ့အိမ်လောက်ပါသွားလဲရှင
်အိမ်ကဟိုကလေးအိမ်ပါသွားတယ်ကွာလေးအိမ်ပါသွားတော့အိမ်တွေကနှစ်အောင်နှောင်းလောက်ဒီလိုကရှိတယ်ပါလူတွေပါသွားညကြီးဆန်းနယ်ကြီးကျတော့ကြီးကဒီတောင်ကြီးကြီးဆန်းနယ်တော့ပေါ့နော်ဒါဒါလည်းအဲ့မှာဒီဆုံးပြီးတော့အခုလုံးတော့ရှိရပေါ့ဒါပေမဲ့အနောက်နေနေဒီကငါးလောင်းနဲ့တွေ့တယ်ပုံလောင်းကရှာမတွေ့ဘူးခုချင်း
အခုဆိုရင်ပေါ့နော်ကုညီကယ်ဆယ်ရေးအခြေအနေတွေကရောဘယ်လိုရှိနေပါသလဲရှင
်ကျွန်တော်တို့မန္တလေးဘက်ကရက်ရက်ဖွယ်ရှိနေရယ်ကျွန်တော်တို့ဒီလေးဆိုရင်ကျွန်တော်တို့ပေါ့နော်ဒီကံလုံးဘက်ကနေခြေဆိုင်ကိုအိတ်အိတ်တီးလို့ဒီတော့ဘေးကယ်ဆယ်ရေးအလူအဖွဲ့တွေတော့လာတယ်လာတယ်လေးငါးဘွယ်တော့တော့ရှိရကျွန်တော်တို့တို့အဲ့မှာလဲဟိုဒုက္ခရဲ့စကံတစ်ခုယူနေတယ်ကိုဖွင့်ထားတယ်ဟိုဒီကယ်ဆယ်ရေးဒီလိုလက်ခံနေဟာလေအားလုံးတော့သူတို့ရောမှာဆိုရင်အင်အားကြီးကွန်ဖရင့်ကြောင့်ကွန်ဖရင့်ပေါ်မှာဒီလိုကိစ္စမျိုးဖြစ်နေတော့ဒီလိုခါတဲ့ပုံဖြစ်နေတာဟုတ
်အစိုးရအနေနဲ့ရောကုညီရမျိုးတော်ရောရှိနေပါသလားအဲ့ဒီဘက်မှာပေါ့
ကျွန်တော်အဲ့ဒေတာကဒေတာဆိုင်ရွာလာပြည်လေးကြီးတော့သူတို့ပြေဆုံးသွားတဲ့ဟိုတဲ့သူတို့ဒေတာကဟိုပေါ့နော်သူတို့ဝင်ကြီးပေါ့နော်ဝင်ကြီးလာတယ်ပေါ့လာပြီးတော့သူတို့ခင်ရတယ်လူကြီးကလည်းအဲ့ဝင်ကြီးလာတယ်ပေါ့ဒါတော့တဲ့အဲ့ဒီလေးကြီးတွေမတောင်းခွဲကြီးတဲ့သူတို့ကူရတဲ့ကျေးဇူးရှိရဲ့အဲ့လိုပဲပြောရတယ်ဟုတ်
ဟုတ်ကဲ့အခုပေါ့နော်ကုညီကယ်ဆယ်ရေးတွေရောဟိုထိရောက်မှုတွေရောရှိနေပါသလားလို
့ကုညီကယ်ဆယ်ရေးနေလားဒီလိုကဒီလိုစီမချေစာပြန်ရောက်ခုမှာပေါ့နော်ဒီလိုအဲခြေရတာတော့အေးရမိသားစုတွေရဲ့မဟုတ်တော့ဒီကိုပဲကျွန်တော်ခုနပြောတဲ့ဒီဖက်ကိုကြည့်ကြလာလို့ဒီစီလက်ခံနဲ့ကိုကယ်ဆယ်စကားပြန်ရောက်ပြီးတော့ဖွင့်ထားရတာဟုတ်
ဟုတ်ကဲ့
ကျွန်တော်လည်းအဲ့မှာတော့နေတယ်ဒါပေမဲ့ကျွန်တော်တို့ကတော့သူကသူကလည်းစကားမှာသူကခုနကပြောနေတာအရှိပိုင်းနဲ့သူကဖွင့်ထားတဲ့ဟာပေါ့ဒါနဲ့ဘယ်လိုလဲအဲ့ကြွားပြီးနေကျွန်တော်တို့ကအရက်ထပ်အဖွဲ့ကြီးလေ
ဒီ
ကအဖွဲ့ကြီးရဲ့နောက်ကျသူချင်းသူ့နေတာအနေဒီကဒီကနေဒီပြဿနာလေဒီဒီရတယ်ကျွန်တော်တို့ကကိုယ်တိုင်အဲ့ခုနကပြောတဲ့ဒီရပါလေကျွန်တော်ကိုယ်တိုင်လည်းလူသားပဲလေအဲ့ဆန်ဒီခုနကပြောရယ်နော်ဒီတေချင်းကြွားတဲ့ဒီလေသူပြန်လူသားခဲ့တယ်ဟုတ်ဒီစီးပါရောနော်ငွေသားတွေပေါ့နော်လူသားတွေကြဟုတ်
ုတ်ကဲ့ပါအခုလောကိုဖိုးခွားကိုမေးမြန်းစင်ပါပဲအခုလောဖြေကြားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံတဝန်ရေကြီးနေတဲ့တရင်ပြီးမှာတော့တော်ရရှင်တွေနားဆင်ရမှာတော့ UNHCR ရဲ့အထူးတန်တမန် Angelina Jolie ရဲ့ခီးစဉ်ကိုနားဆင်ရမှာပါကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးတန်တမန်တရုတ်ဆောင် Angelina Jolie ရဲ့ဒုတိယနေ့ခီးစဉ်မှာတော့ကချင်ပြည်နယ်မြစ်ကျနားမြို့ကဂျမိုင်ကောင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးအခြေအနေတွေကိုလေ့လာခဲ့ပါတယ်။ညနေပိုင်းမှာတော့အမျိုးသမီးအရေးလူအခွင့်အရေးဆောင်ရွက်နေတဲ့အရက်ပတ်အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းထောက်မတိန်ကြီးလင်းကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါရှင်။ပြည်တွင်းဆစ်ဆောင်ဒုက္ခသည်တွေနဲ့လိင်ကျန်းဖတ်မှုဆိုင်ရာကိစ္စတွေအတွက်မြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးတန်တမန်တရုတ်ဆောင်အန်ဂျလီနာဂျိုလီပစ်ထားမြစ်ကြီးနားမြို့ကအမျိုးသမီးအရေးနဲ့လူအခွင့်အရေးဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကိုတွေ့ဆုံခဲ့ပါတယ်။ဒီအရက်ဖက်အဖွဲ့အစည်းတွေကနေလက်ရှိစစ်ဖြစ်ပွားရာဒေသတွေကအမျိုးသမီးတွေရဲ့အခြေအနေတွေကိုလေ့လာပြီးအတက်နိုင်ဆုံးကူညီသွားဖို့ပြောခဲ့တယ်လို့ဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ကချင်အမျိုးသမီးအစည်းအရုံးကမရန်ဂျာဆိုင်ခေါင်ကအခုလိုပြောပါတယ်။အခု
ဒီကယူသွားတဲ့အချက်လက်တွေကိုသူယူပြီးတော့ဒါတွေ record လုပ်ပြီးဒီကမှာသွားပြီးတော့ဒါစာရင်းတူပြန်ရေးမယ်အဲ့ဒီစာရင်းကိုလည်းအားလုံးကိုဖြတ်ဝေမယ်ပေါ့။ကျောင်းဝင်ပြီးတော့အခုဒီလိုမျိုးဖြစ်ဖြစ်တဲ့အကြောင်းအရာတွေကိုအားလုံးအနေနဲ့ဟိုကာဗတ်ဖြစ်အောင်ဒါအမျိုးသမီးတွေကာဗတ်ပေးနိုင်အောင်နောက်ပြီးတော့အခုလူနာနေတဲ့အရာတွေလည်းချင်းရောက်လာအောင်အားလုံးကဟိုတိုက်ပတ်တော်ကနေဝင်ပြီးတော့ကျုပ်ပတ်သွားရအောင်ဆိုပြီးတော့သူကလည်းအားလုံးကိုကြိုးစားနေနောက်ပြီးတော့မစ်ဖေးပတ်တဲ့ရပတ်တဲ့ကျောင်းတွေကိုလည်းဒီကျောင်းရဲ့ချင်းရတွေကိုသူလည်းဆက်လက်ပြီးတော့သူနေလည်းတိအောင်ကြည့်ကြလည်းလုပ်မယ်ဆိုပြီးတော့အဲ့လိုပြောသွားပါတယ်
ညနေ6နာရီခွဲမှာစတင်ခဲ့တဲ့ဒီတွေ့ဆုံပွဲမှာမရန်ဂျာဆိုင်ခေါင်ကတော့အမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့လူကုန်ကူးမှုအကြောင်းတွေကိုတင်ပြခဲ့တယ်လို့ပြောပါတယ်
။ဟိုကေအိုအေရီယာမှာဒီမှာလည်းအမျိုးသမီးတွေပတ်သက်ပြီးတော့အနည်းငယ်ချင်းကြော်လုပ်ခဲ့တယ်ဆိုတော့အဲ့မှာဖြစ်ဖြစ်သွားတဲ့အကြောင်းချင်းများအဲ့ဒါတွေကိုအဓိကဒီမှာမြင်တွေ့ရတဲ့အရာတွေပေါ့နော်အဲ့ဒါတွေကိုဒါအတိအကျကြောင်းရတယ်ဒီမှာသူ့ကိုနားလည်အောင်ပေါ့အဲ့ဒါတွေ case ကို case တွေကိုဖုတ်တော့ပြောပြတယ်အဲ့ဒါကအဲ့ဒါ sexual violence နဲ့ပတ်သက်ပြီးတော့နောက်ထပ် human rights ဟိုပေါ့ trafficking issues နဲ့ပတ်သက်ပြီးတော့လည်းဖြစ်နေတဲ့အကြောင်းအရာတွေပေါ့ဘယ်လိုဆိုရလဲ trafficking issues ကဘာကြောင့်ဘယ်လိုဖြစ်နေတော့ဒီရဟာတွေပြီးတော့ကျွန်တော်တို့ကြုံရတဲ့အနေထားတွေဒီဖြစ်ဖြစ်တဲ့အကြောင်းအရာတွေပြီးတော့ကျွန်တော်တို့ပြုံခံစားရတဲ့အခက်အခဲတွေပေါ့နော်ဒီအရာတွေကိုအဲ့ဒါတစ်ခုချင်းတစ်ခုသူနားလည်အောင်ရှင်းပြခဲ့တယ်
ညနေ2နာရီခန့်မှာနေပြည်တော်ကနေမြစ်ကြီးနားမြို့ကိုရောက်ရှိခဲ့တဲ့ Mrs. Jolie Pitt ဟာညနေပိုင်းမှာဂျမိုင်းခေါင်ဒုက္ခသည်စခန်းကိုလည်းတွားရောက်လည်လာခဲ့ပါသေးတယ်။ဒုက္ခသည်စခန်းအတွင်းမှာတော့2012ခုနှစ်တုန်းကအစိုးရရဲ့ဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ရတဲ့ Ubran ရှောင်းရဲ့ဇနီးအပါအဝင်အမျိုးသမီး3ဦးနဲ့တွေ့ဆုံစကားပြောခဲ့တယ်လို့စခန်းမှာနေထိုင်သူမထူးလုံကပြောပြပါဗျာ။ဟောဒီ
မှာမေးရပေါ့နော်။ဒါလေတော်လေးတော်လေးမေးတယ်ဆိုတော့အော်ဖာအဖွားကအစ်လေးအရင်ကြီးနေပေါ့နော်ဒီမှာဘလို့အဲဘသူပြုစုလဲပေါ့နှစ်ရှိပြီလဲသာသမီတနည်းအောင်ရှိလဲပေါ့ဘလို့ဒုက္ခအဲမျိုးရေကျွန်တွေးရလဲပေါ့အဲ့လိုမျိုးတွေနေတာဒီတော့လဲ
ကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးတန်တမန်အဖြစ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဟောလိဝုဒ်တရုတ်ဆောင်အန်ဂျလီနာဂျိုလီပစ်ဟာဇူလိုင်လ29ရက်နေ့ညနေမှာရခိုင်ပြည်နယ်စစ်တွေမျိုးကိုသွားဖို့အစီအစဉ်ရှိခဲ့ပေမဲ့ရာသီဥတုဆိုးရွားပြီးလေရင်မဆင်းနိုင်တာကြောင့်မသွားခဲ့နိုင်ပါဘူးဇူလိုင်လ31ရက်နေ့မှာတော့ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့သိရပါတယ်ရှင်
။မတင်ကြီးလင်းပြောပြသွားတာပါ။အခုတော့လာမယ့်စနေညတိုင်းရဲလေလိုင်းအစီအစဉ်မှာဘယ်အကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုမိတ်ဆက်ပေးပြစီရှင
်။ဒီကောက်ပွဲအချိန်ကြီးလာတဲ့အမျှအာဏာရကြံ့ခိုင်ရေးပါတီရဲ့ပြင်ဆင်မှုတွေပါတီအတွင်းလှုပ်လှုပ်ရှားရှားအပြိုင်မှုတွေနဲ့အတူပဲအနာယပါတီနဲ့ဆူရဆက်ဆံရေးပါတီနဲ့စစ်တပ်ဆက်ဆံရေးကိစ္စရပ်တွေပေါ်မှာလဲတုံးသက်ဝေဖန်ချက်တွေတော်များများထွက်လာပါရယ်စစ်ဆူရကဖွဲ့စည်းခဲ့တဲ့ကြံ့ခိုင်ရေးပါတီအနေနဲ့ဒီလာမယ့်ရွေးကောက်ပွဲမှာဘယ်လိုပုံစံမျိုးနဲ့ပေါ်ထွက်လာနိုင်မလဲအောင်နိုင်ဖို့အတွက်ကဘယ်လောက်ထိမျှော်လင့်စရာတွေရှိပါသလဲလာမယ့်စနေညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါရယ်ပါဝင်ဆွေးနွေးမင်းများလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါရယ်ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမိများလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြောင့်တော့ရှင်တွေကိုကြိုဆိုပါရစေ
။စနေညကြားရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်။အခုတော့နောက်သတင်းတစ်ပုဒ်အနေနဲ့တော့ရှင်တွေနားဆင်ရမှာတော့လွတ်တော်ဆိုင်ရာသတင်းဖြစ်ပါရရှင်။ လက်ရှိအာဏာရပါတီပြီးထောင်စုချန်ခံရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကကြာရာပတေးနေကစလို့ကိုယ်စလဲလောင်းအမိစီရင်တွေစတင်တင်သွင်းနေပြီဖြစ်ပါတယ်လက်ရှိပါတီဥက္ကဋ္ဌသူရဥရှေမန်းကတော့ဖြူမြို့နယ်မဲဆန္ဒနယ်မှာကိုယ်စလဲလောင်းအဖြစ်စီရင်တင်သွင်းပေးပေမဲ့တမ္ဒဥသိန်းစိန်အပါအဝင်အစိုးရအဖွဲ့ဝင်ဝင်ကြီးတချို့ကတော့ပါတီကပေးထားတဲ့မဲဆန္ဒနယ်တွေမှာဝင်ရောက်ရှင်ပြိုင်မဲမပြိုင်ဘူးဆိုတာကိုထုတ်ဖော်မပြောဆိုသေးပါဘူးရွေးကောက်ပွဲကိုစလဲလောင်းလက်ခံရက်ပိတ်ဖို့တရင်တပတ်တာလိုတော့တဲ့အချိန်မှာအတိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့ကိုစလဲလောင်းတွေမတင်သွင်းနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်လက်လာမဲ့ရွေးကောက်ပွဲအတွက်ကိုစလဲလောင်းတင်သွင်းမဲ့အခြေအနေကိုတော့မတိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဘက်ကကြာသာပတေးနေ့ကစလို့နိုင်ငံတော်မှာရှိတဲ့ပါတီရဲ့ကိုယ်စားလှယ်လောင်းစင်းတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုစတင်တင်သွင်းနေပြီဖြစ်ပါတယ်။ကြာသာပတေးနေ့မှာပဲပါတီရဲ့ဥက္ကဋ္ဌသူရဥရွှေမန်းကဖြူးမြို့မဲဆန္ဒနယ်ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်မှတ်ပုံတင်လိုက်တာဖြစ်ပါတယ်။ဒါပေမဲ့လက်ရှိသမ္မတဦးသိန်းစိန်ကတော့ပါတီကချမှတ်ပေးထားတဲ့မဲဆန္ဒနယ်ကနေဝင်ပြိုင်မလားမပြိုင်ဘူးလားဆိုတာကိုအတိအကျမပြောသေးပါဘူး။ပြည်ထောင်စုချန်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီရန်ကုန်တိုင်းဒေသကြီးရဲ့အတွင်းရေးမှူးဦးတာဝင်းကလက်ရှိကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းနေမှုအခြေအနေတွေကိုအခုလိုပြောပြပါဗျ
။ဒီနေ့ကစပြီးတော့မှပြည်နယ်တိုင်းလိုက်တင်သွင်းတာပေါ့နော်။ဒီချလို့တဲ့ဆိုရန်ကုန်တိုင်းကတော့၃ဘုံ၄ဘုံလောက်ပြီးသွားတာပေါ့နော်။အခြားပြည်နယ်တိုင်းတွေကလည်းပဲအဲ့လိုဒီနေ့ကစပြီးတော့မှ၄ရက်နေ့ကိုအပြတ်နိုင်ဆုံးနောက်ဆုံးထားပြီးတော့ဒီလိုလို့ဆိုပြီးတော့မှလမ်းညွှန်ထားတယ်။တချို့လဲအခြားကိစ္စလေးတွေနဲ့ဟိုဒီနောင်လေးကလေးတွေလည်းစီကောင်းရှိမှာပေါ့။အတန်းနဲ့ဆိုတော့၄ရက်နေ့ပြီးအောင်စီစဉ်ခံရတဲ့အတွက်လေဒီ၄ရက်တည်းမှာပြီးအောင်တော့လုပ်ကြမယ်တဘောပါပဲ။ကျွန်တော်တို့ကငန်းနေတဲ့ချင်းရွေးကောက်ပွဲရှိမယ်ဆိုတာသိပြီးသားပဲလေ။ဒီနေ့ကပြည့်တဲ့အတွက်ကျွန်တော်တို့ဆိုလို့ရှိရင်2023ဒီဇင်ဘာလရက်ကိုယ်စားလှယ်လောင်းရတာပေါ့နော်။ပါတီရဲ့တင်ကြားချက်ပေါ်မှာရကြပြီးတော့အချင်းချင်းတင်ပြပြီးတော့မှထားခဲ့တာပေါ့နော်။ကျွန်တော်တို့သမလာကြီးရဲ့အရင်တော့2010တုန်းကမဲဆန္ဒနယ်မြေပေါ့လေသဘူတိရိမြို့နယ်ပေါ့နော်အဲအဲ့ဒီမှာကျွန်တော်တို့အခုဒီရုံးသမလာကြီးတဲ့နေရာပေးထားတာပေါ့နေရာပေးထားတယ်ဒီတိုင်းပဲခြံထားတယ်သမလာကြီးဘက်ကထုံပြဖို့ပဲရှိပါတယ်လို့သူပြောပါတယ
်ပြည်တော်စုချန်းခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဘက်ကကိုယ်စားလှယ်လောင်းအမည်စရင်ထုတ်ပြန်ချက်တွေမှာလက်ရှိအစိုးရအဖွဲ့ဝင်ဝင်ကြီးတွေစစ်တပ်မှာတာဝန်ထမ်းဆောင်စေအရာရှိကြီးတွေလည်းပါဝင်ပါတယ်ဒါပေမဲ့လက်ရှိသမ္မတရုံးဝန်ကြီးတွေဖြစ်တဲ့ဦးအောင်မင်းနဲ့ဦးစိုးသိန်းတို့ကတော့ပါတီကပေးထားတဲ့မဲဆန္ဒနယ်ကဝင်ပြိုင်ဖို့မတိမချာဖြစ်နေသေးပါအဓိကအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကလည်းအခုအချိန်ထိပါတီရဲ့ကိုယ်စားလှယ်လောင်းတွေကိုစီစစ်နေသေးဖြစ်ပြီးထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စည်းရင်းတွေအရတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကကော်မှူးမျိုးမဲဆန္ဒနယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်နောက်ဒေါက်တာအောင်မိုးညိုကတော့ပွင့်ဖြူမဲဆန္ဒနယ်ရဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်လောင်းအဖြစ်အမည်စရင်တင်သွင်းထားပြီးဖြစ်ပါတယ်။လွတ်တော်ကိုယ်စားလှယ်လောင်းအမည်စရင်တွေကိုတော့ဩဂုတ်လ၈ရက်နေ့နောက်ဆုံးထားပေးသွင်းရမှာပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့လာမယ့်ရွေးကောက်ပွဲအတွက်အခိုင်အမာပြင်ဆင်ထားတယ်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါတယ်။ဟိုမဲ
ဆန္ဒလည်းကျွန်တော်တို့ကမဲဆန္ဒမှုအခြေခံမဲဆန္ဒကိုဟိုဒီအပြင်ကျွန်တော်တို့အပြစ်တမဲနေကြတာလည်းတခါထပ်ထုံးတာကိုအဲ့ဒါလည်းကျွန်တော်ကတော့ကျွန်တော်လုံငန်းစီကတောက်ချောက်အဲ့ဒါလည်းတလန်းသွားနေပါလေရုပ်ကဘူဟိုဒီကိုယ်စလန်းနေစီစီဖို့ကလည်းသူကလည်းဘယ်နေ့နောက်ဆုံးထားရမယ်ဘယ်နေ့စီစီရမယ်ဆိုတာလည်းပဲရက်တရက်တမပြီးတာကိုသူ့ရဲ့နဲ့သူလောက်သွားမှာပါပဲဟိုအခုတော့အားလုံးပြင်ဆင်ထားပါတယ်ကျွန်တော်တို့တော့ခိုင်ပါပါလေမပေါင်းစုံပါပဲကျွန်တော်တို့ဒေါ်ရက်လောက်ပြင်ဆင်ထားပြီးသားပါ
လက်ရှိမှာတော့မြန်မာနိုင်ငံအထက်ပိုင်းတလွှားမှာရေဘေးဒုက္ခကိုစိုးစိုးဝါးဝါးရင်ဆိုင်နေကြရတာမို့မဲယုံတွေဖွင့်လစ်ဖို့နောက်စီးစစ်နေရာဆဲဖြစ်တဲ့မဲဆန္ဒရှင်စည်ရင်းတွေအရေးမှာလဲစိုးရင်စရာရှိပေမဲ့ရွေးကောက်ပွဲကော်မရှင်ဘက်ကတော့နိုဝင်ဘာလ၈ရက်နေ့မတိုင်ခင်အခြေအနေတွေပုံမှန်ပြန်ဖြစ်သွားမယ်လို့မျှော်လင့်တဲ့အကြောင်းပြောထားပါတယ်။ဇူလိုင်လ29ရက်နေ့အထိရွေးကောက်ပွဲကော်မရှင်ထံကိုတင်သွင်းထားတဲ့လွှတ်တော်အမတ်225ဦးရဲ့စည်ရင်းတွေကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပြီးဖြစ်ပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါ။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာတော့ American Indian တို့အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေကျမရဲ့အစီအစဉ်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရပါပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါတော့ရှင်များရှင် VOA American အတန်ကတောက်ကြနေမနက်အတန်လွင့်အစီအစဉ်တွေကိုဆက်လက်အတန်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 30 40 50 line meter 190တို့ကပါတိုးချဲ့ထုတ်လွှင့်နေရဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမရေးအစီအစဉ်နဲ့ Two Tyan တွင်လာမှာတော့ရွေးကောက်ပွဲအပေါ်တိုင်းရင်းသားပါတီတွေဘက်ကအမြင်ဘယ်လိုရှိနေပါသလဲရှင်
ထဲတော့ဒီအောင်ဆုံးဖြစ်လာဖို့ဖွဲ့စည်းပုံကိုပြင်ဖို့အဓိကထားပါတယ်ဖွဲ့စည်းပုံပြင်တယ်ဆိုတဲ့နေရာမှာလည်းကျွန်တော်တို့ကပြင်လို့မျိုးကိုအချိန်ခံပြီးတော့ပြင်ဖို့အဲ့ဒါကျွန်တော်တို့က
တိုင်းနာဒေတာတွေကပြောပြချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒေါ်လာတန်းတင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်မှာဖြစ်ပါတယ်ရှင်
Idiom me, idiom atonga.
All over, but the shouting.
Pibari, salung banga. E L L Olga alo. O V E R over ga. Gong dun dwara, B song dwara, Jo dwara. B U T but ga, dabi me. T H E the S H O U T I N G, shouting ga, or hita suro.စခွိုက်ထုံရဲ့တိုက်ရိုက်ထေပဲကအားလုံးတော့ကြော်လွန်သွားပြီးအော်ရာပဲကြံနေတော့တယ်ဆိုတာပါပဲဒီအုံကတော့အားကစားပွဲကနေဆင်းသက်လာတာပါအားကစားပြိုင်ပွဲမှာပွဲကမပြီးသေးပေမဲ့လို့လေဘယ်အသင်းကနိုင်မယ်ဆိုတာကိုအပြတ်သိနေပြီးဒါပေမဲ့လို့ပရိသတ်ရဲ့ဩဘာသံကတော့ကြံနေသေးတယ်ဆိုတာကိုရည်ညွှန်းတာဖြစ်ပါတယ် idiom အထေပဲကတော့အဖြေဘယ်လိုထွက်မလဲဆိုတာကိုသိနေပြီးတဲ့သဘောကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အင်္ဂန်သင်းကသိအားကောင်းပြီးအသင်းသားတွေအချင်းချင်းကြားလဲအပြေးအယူကကောင်းနေလीဒါကြောင့်ဒီပွဲမှာသူတို့ကနိုင်မှာတည်ကြတာကြိုးပြီးတော့အပြေထွက်နေပါပြီဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အပြေဘယ်လိုထွက်မယ်ဆိုတာကိုကြိုတင်ပြီးတော့အတိအကျပြောနိုင်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
all overBut the shouting.
Do piolu ya bari. Era garo, digini mne, timpia giri, idiom atume pipari.
American idiom to English satin cansare go, dollar latin.
But you don't hope you have the idea of timid and then, the Lunkunun, she say, a good almatia. Ada lady weather and a perfect on the actual hour. And Luna was an old shali from the land of Sharia lema puny.ထူပြပြပေါ့နော်အမေဖြူနေတာမျိုးတွေ့ရတယ်ဥပဒေလည်းအနည်းနဲ့ဒါဆိုကျွန်တော်တိုက်ခိုက်ပြီးတာမရရှိဘူးဒါဆိုကျွန်တော်အဖျားကလည်းတပတ်တည်းကြော်နေပြီတပတ်တည်းထိတတ်နေပြီရင်မှတ်မှလည်းဆက်ပြောက်ပြီးမြင်ရတယ်ဆိုရင်တော့ကျွန်တော်တိုက်ခိုက်လို့ဆွဆွလိုက်ပြီးအထူးသဖြင့်ဆရာအောင်ကြည့်တာကတော့သူကနှလုံးခုန်ခုန်ကြည့်လိုက်တယ်နှလုံးခုန်ခုန်ကမမြန်တော့ဘူးနှိမ့်လာပြီဆိုရင်တော့တာမန်ဆေးတွေပြေးနေတယ်တုံ့ပြန်မှုဆိုတော့စပြီးတော့ဒုတိယပတ်မှာတွေးရတယ်ဆရာကြီးပြောလေအဲ့တော့အဓိကကတော့ဒီလက္ခဏာတွေဟာဒုတိယပတ်မှာကျွန်တော်မထိမ့်သိနိုင်တတိယပတ်မှာတိုက်ဖက်ကဥရောငမ်းပြလို့တို့ထားတာဥမာအနာလေးပေါက်တယ်ဒီအနာလေးကြီးအထာနေပြီးပေါက်ဖက်သွားပြီးတော့ဥပေါက်တာပေါ့နော်အဲ့ဒါကအင်မတန်လူကိုအသက်အန္တရာယ်ချနိုင်တယ်နောက်တစ်ခုကဒီတက်ဖက်ပိုးကစိုင်းဥဒန်းချောင်းလေးရနေပြီးပြီးရောဝင်သွားပြီးတော့ဒုတိယတက်လက်ခဏရှိတယ်အဲ့ကြောင့်တိုက်ဖက်ကြောင့်နှလုံးရောင်နိုင်တယ်ဆုတ်ရောင်နိုင်တယ်ဒါရိုးရင်းချင်းစီတွေကရောင်နိုင်တယ်ပေါ့လေအဲ့ကြောင့်တက်ဖက်ဖြစ်ပြီးဆိုရင်တော့ပေါ့နေလို့မရတော့ဘူးအဓိကတော့ပက်တီးရီးယားကြောင့်ဖြစ်တယ်ဆိုတော့ဒီကအစီအစဉ်ကိုဖြည့်ပြီးတော့
ပြီလို့ရပါတော့
အခါကျတော့ဟုတ်ကဲ့ဆရာအဲ့ဒီတော့ဆရာဒီနေရာမှာခုနက
ဟုတ်ကဲ့ခင်ဗျာ
ဒီစူးစူးဝါးဝါးပေါ့နော်နောက်ဆက်တွဲအဆင့်တွေမဖြစ်ခင်မှာကုသနိုင်အောင်ပေါ့နော်အဲ့ဒါအရေးကြီးတာပါဆရာနော်ခုနလက္ခဏာတွေသိထားပြီးတော့
မှန်ပါတယ်ကျွန်တော်တပတ်ကြော်ပြီးဆိုတော့တို့တွေးနေပါလေဆရာတော်မယ်ဆက်ဆက်လို့ဒီကြာလောက်ပြီးဆိုရင်ဆက်ဆက်ကျပတ်သက်တဲ့ပရိဒီပါစီတွေကိုထိုးစီရောတောက်စီရောကျွန်တော်တင်ရလို့တာပေါ့အခါကလေးကျရင်ကျွန်တော်ပလင်းနဲ့ချိန်ပြီးတော့၆နာရီကျတင်ရတာကိုကျွန်တော်သိတတ်ပါတယ်ရှိုံနဲ့တက်ရနိုင်တယ်အဓိကတတိယအပတ်ထင်မှာတော့ဥပောက်သွားနိုင်တယ်ကိုယ်စိတ်တက်နိုင်တယ်နောက်လုံးလေးထိခိုက်နိုင်တယ်ဒါကိုကာဝေဖို့တဲ့ဒုတိယအပတ်လမှာဖြစ်ရအောင်ပြုလုပ်ပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီဖြစ်လာတဲ့ချိန်မှာကုသမှုလောက်တာကတော့ဒီဒုတိယအပတ်မှာလက္ခဏာတွေကိုအသေးချာသိပြီးတော့အမြန်လုပ်ဖို့လိုတာပါဆရာเนาะတစ်ချိန်တည်းမှာပါဆရာကြီးကာကွယ်နိုင်တဲ့အနေအထားမျိုးရော
အများစုကတော့ဒီခုနကကျွန်တော်အစာအနေရှိနေကြတယ်ကုသတာဟိုတက်တက်ယောဂရှိတဲ့လူကဒီမစင်ဆက်လိုက်တယ်အဲ့မစင်ဆက်နိုင်တဲ့လက်ကမကန့်ဘူးပြီးရဒီမစင်နေလို့အဲ့ဒီမှာတုံးတယ်တဲ့ဩဇာတုံးတာမျိုးတွေရှိတဲ့ပေါ့အဲ့တော့လက်လက်ဆက်ဆက်ရွေးစားတော့မှန်တယ်ဒေချာမဆီးကြောလိုက်ရင်တစ်ဖက်ပုံဝင်လာနေတာပေါ့အိမ်စားတယ်ပေါ့နော်အများစုကခရူတွေအတုပ်တွေပေါ့ခင်ဗျငားတွေဒါတွေကိုကျွန်တော်တုပ်စားတယ်မပြည့်ပြည့်ပြင်စားတယ်ဒါတွေကတစ်ဖက်ဖြစ်စီတဲ့အလားအလာတွေနောက်အိုက်စကရီးမ်ဆိုပြီးတော့လွတ်ရနေပြီးတော့အဲ့ဒီအိုက်စကရီးမ်ကကျွန်တော်ကဆိုချင်အင်တာနက်တစ်ဖက်ဖြစ်စီလေဆိုပြီးကျွန်တော်ပြောကြတာပေါ့နော်နောက်ကျွန်တော်ကြက်ဥပေးဥပေါ့မကြက်တူချက်စားတယ်ဆိုလို့ရှိရင်တစ်ဖက်ဖြစ်တယ်နောက်လူတွေအိမ်တွေမှာရှိတဲ့အိမ်ညောင်တွေကင်တယ်ဆိုအိမ်ညောင်တွေမှာလည်းဒီတစ်ဖက်ကိုရှိနေတယ်ပေါ့အဲ့ဒါကြောင့်ဒါမျိုးကြီးကင်တွေကအခုကအစားတောင်ပတ်တနာကင်လက်တွေတခြားစင်တာဆေးလို့လို့ရတယ်စားတော့တဲ့အစားအစာတွေကလည်းကျွန်တော်ကြက်ပြီးတော့နော်အဲဒီခြားကြီးစီးတန့်ဆုံးပြီးတော့စားဖို့လူတွေပေါ့ဒီတစ်ဖက်ကကိုခန္ဓာထဲမှာကြက်သွားပြီးတဲ့ခါကျသေးကြီးခင်မှာသွားဖုံးနေပြီးတော့အဲ့ဒီသူကစွန့်ထုတ်တဲ့မစင်ကနေဒီပတ်လုံးတစ်ခါလည်းနောက်လူတွေကူးကြရမျိုးရှိတယ်သူကတော့တက်ဖက်လက္ခဏာပျောက်သွားပြီပေါ့လေဒါကြောင့်ကျွန်တော်ကဒီလူမဆင်ကိုကျွန်တော်တက်နံလည်းအိနာအထက်တိုင်းလက်ဖြစ်စင်ရောင်းထားရမယ်ပြီးတော့ဝတ်ထားရမယ်နောက်ဆိုကျွန်တော်နောက်ဆက်လူတယောက်ကိုတက်ဖက်မကူးဆက်နိုင်အောင်ကာကွယ်ရပါမယ်ပါလေ
ဟုတ်ကဲ့ဆရာအခုလိုဒီပြင်းထန်တဲ့တိုက်ဖက်ယောဂါနဲ့ပတ်သက်ပြီးတော့ကြိုတင်သိပြီးတော့ပေါ့နော်လက္ခဏာတွေကိုသတိထားပြီးတော့အမြန်ဒီကုသမှုခံယူတာပြင်အခုလိုကာကွယ်မှုလုပ်နိုင်တာအတွက်တစုံတရာတော့ဆရာရဲ့ဒီတည်ဆုံမှုအားကိုတော့ကျွန်တော်တို့ short ချနိုင်တဲ့အနေထားရှိတာပါဆရာเนาะအရင်နှစ်တင်နဲ့ရှင်းလိုက်လို့ရှင်
ကဘာတက်မှရေပေါ်တက်ချတာပေါ့ကဘာလုံးတက်ဆက်ရောတာခံစားရတာတက်တဲ့တက်ကိုဆက်တပန်းအောင်ပြောတယ်အဲ့ထက်ကမသိတော့ပြည်တယ်လို့ပြောတယ်ပမာဏငံမှာလည်းတက်ဆက်ကိုချိတိကျရောမကုလိုက်လို့ပြီးသွားလို့ရှိတယ်ပြည်တယ်တက်ဆက်ကကျွန်တော်ဆော့ဆော့ပြီးပြီးရင်ပထမအပတ်ဒုတိယအပတ်ထဲမှာကျွန်တော်အသက်ကယ်ပြီးတော့ကျွန်တော်ကုနိုင်တဲ့အနေထားမှာရှိတယ်အဲ့လိုမဟုတ်ခင်နဲ့တက်ရောင်ကစီးွားလေးတောက်လိုက်မတောက်လိုက်ပေါ့အဲ့လိုလုပ်ရင်ဘုံပတ်လေးပတ်မှာအတန်းနဲ့ဆွေးနေတယ်အဲ့လိုနဲ့ကျွန်တော်ပြည့်ပြည့်လေးရှိပါတယ်ဒါကြောင့်ဖြားပြီးတပတ်လောက်ဆိုရင်တော့ဆရာဝန်တွေဒီချပြပါဒီစစ်တင်တာစစ်ပါစီးွားလေးကိုပတ်လိုက်အောင်တောက်ပါစစ်ဆောင်ကြည့်ပါဆေးုံတင်နေတင်ဖို့လိုပါတယ်တက်ဖိုက်တိုင်းကျွန်တော်ဆေးုံတင်ရမယ်လို့မဟုတ်ဘူးပေါ့ဒါပေမဲ့သုံးပတ်လောက်မှရှားမကြတော့ဘူးဒီစစ်တဲ့လက္ခဏာတွေရှိပြီးဆိုတော့အသက်လူရမယ်နေတာဖြစ်ပြီးအဲ့ဒီမတိုင်ရင်လည်းဆီရောက်ဆောင်နေတဲ့ပရိသေဝါစီကိုတက်ဖိုက်အတွက်အဆန်းထက်တဲ့ပရိသေဝါစီကိုပေါ်နေပါလေ။ကိုတော့ကတော့ကိုလိုဖန်ဒီကောတောက်ကြတာပါလေ။အခုနောက်ပိုင်းဒီလိုမျိုးဆင်းနေ MB clock စီစီတွေထိုးစီတောက်စီမျိုးစုံပေါ်လာပါလေ။ဟိုနည်းနည်းလေးရက်တက်ကြတော့တောက်လာပါလေ။ဟိုတုတ်ကွေးလိုကျွန်တော်က3လေးရက်ပြီးလို့မရတော့ဘူး။ဒီကတကယ်ပရိသေဝါစီကိုထိထိရောက်ရောက်နည်းဆုံးတစ်ပတ်ဆယ်ရက်တောက်အောင်တွေးပြန်ဆက်ရမယ်။အဲ့လိုထိရောက်ပြီဆိုရင်တော့တက်ဖိုက်ကြောင့်ဒီမှာအသက်တွေဆုံးပြီကျွန်တော်တောက်ပေါ်နေပါလေ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ခဲ့တဲ့အပတ်စဉ်ကဏ္ဍတွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။အခုတော့တိုင်းရင်းသတင်းလောအလဲပါ။ထိုင်းမြန်မာနယ်စပ်ဒေသက BNI1 တော်သားတွေကတင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI1 တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့တိုင်းနာလက်နက်ကင်အဖွဲ့အတီးတီးကထိတ်ပြီးကောင်းဆောင်တွေကနေလုံခြုံရေးဆိုင်ရာပြည်내ပေါင်းစည်းခြင်းကိစ္စအတွက်ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ ကချင်ပြည်နယ်မှာအစိုးရတပ်နဲ့ KIA တပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ 2,000 ကျော်ထွက်ပြေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့1990ရွေးကောက်ပွဲဝင်ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကနေလာမဲ့ရွေးကောက်ပွဲမှာချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတွေမှာဝင်ရောက်ရှင်ပြိုင်သွားမဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတိုင်းရင်းသားအစ်မညီနန်းကြီးကိုစလေအဖွဲ့ SD နဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့အသီးသီးကထိပ်သီးခေါင်းဆောင်တွေဟာထိုင်းနိုင်ငံချင်းမိုင်မြို့မှာဇူလိုင်လ26ရက်နေ့ကဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲမှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စလွှတ်တော်အတွင်းအတည်ပြုချက်များကိုရယူရေးကိစ္စအပြင် single tax လက်မှတ်ရေးထိုးရာမှာပါဝင်မဲ့အသည့်သက်သေးကိစ္စတွေကိုပြန်လည်ဆွေးနွေးကြတာဖြစ်တယ်လို့ SD အဖွဲ့ရဲ့ဒုတိယခေါင်းဆောင်ပိုးစင်ကျုံးကပြောပါတယ်ဒါအပြင်တနိုင်ငံလုံးအပြစ်ခတ်ရစေးလက်မှတ်ရေးထိုးရာမှာတိုင်းရင်းသားလက်နက်ကန်အဖွဲ့16လုံးပါဝင်မှလက်မှတ်ရေးထိုးနိုင်ဖို့နဲ့ကချင်ရှမ်းနဲ့ကရင်ပြည်နယ်အတွင်းကအစိုးရရဲ့ထိုးစစ်ဆင်တိုက်ခိုက်မှုများရပ်တန့်ပေးဖို့အတွက်ညှိညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေအခုလ28ရက်နေ့မှာကြေညာချက်ထုတ်ပြန်ပြီးတောင်းဆိုခဲ့ပါတယ်
ကချင်ပြည်နယ်ဘူတာအိုခရိုင်စွန်ပရာပွန်ဒေတာမှာဆိုရတပ်ဖွဲ့ဖက်ကဝေဟင်စစ်စင်မှုတွေနဲ့ထိုးစစ်စင်တိုက်ခိုက်မှုတွေဟာပြင်းထန်လာတာကြောင့်မလီယန်ဒေတာတဝိုက်9ရွာကဒေတာခံ 2,000 ကျော်သိမ်းရှောင်နေရပြီးကျောင်းတွေကိုလည်းပိတ်လိုက်ရတယ်လို့သိရပါတယ်စစ်ပေးရှောင်နေရတဲ့မလီယန်လော့မန်ယန်ဖုံအိန်ယန်လော့ကောင်အင်တမ်ဆပ်နဲ့ဂျာရာယန်ဂျေးရွာသားတွေဟာဂျာရာယန်နဲ့အင်တမ်ဆပ်ဂျေးရွာမှာခလုံနေကြတယ်လို့ KIA တပ်မဟာတစ်အရာရှိတွေကပြောပါတယ်အစိုးရတပ်နဲ့ KIA အမတ်ခုနှစ်တပ်ရင်းတို့အကြားမလီယန်မှာပြီးခဲ့တဲ့ဇွန်လ24ရက်နေ့ကတိုက်ပွဲဖြစ်ပွားပြီးတဲ့နောက် KIA ကိုရိတ်ခါဖျက်တောက်တဲ့အနေနဲ့မြစ်ဂျီနာပူတာအိုရေလန်းကိုလည်းဇွန်လ29ရက်နေ့ကပိတ်ထားခဲ့ပါတယ်
မိုးတိထန်စွာရွာသွန်းမှုကြောင့်ရှမ်းပြည်မြောက်ပိုင်းတီဘောမြို့မှာနှစ်ပေါင်း100ကျော်တက်တန်းရှိတဲ့ခိုနန်းတဒါကြီးပြိုကျခဲ့တဲ့အတွက်ဒေသခံတွေထိခိုက်ဒေဆုံးမှုဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ25ရက်ကတဒါပြိုကျမှုကြောင့်ရေထဲမျောပါသွားတဲ့သူတွေအနက်က9ဦးထက်မနည်းဒေဆုံးသွားခဲ့ပြီး9ဦးပျောက်ဆုံးနေသေးတယ်လို့ချောင်းဘေးတလျှောက်ရှိလူနေအိမ်ခြေတချို့လည်းရေစီးနဲ့အတူမျောပါသွားတယ်လို့တီဘောမြို့ခံစိုင်းကျော်ကပြောပါတယ်။
လျှက်ရှိစီရေပတိပခတ်တင်းမာနေတဲ့ကရင်လက်နက်ကန်အဖွဲ့တွေအနေနဲ့မိမိပြည်သူနဲ့နိုင်ငံတကာရှေ့မှာအမြဲတမ်းစီလုံးညီညွတ်မှုကိုပြသကြဖို့ကချင်မြို့သားအစည်းအရုံး KNO ကနေဇူလိုင်လ28ရက်နေ့မှာမြတ်တာရက်ခံတက်တွန်းခဲ့ပါတယ်။ KNO အနေနဲ့အခုလအတွင်းကရင်ပြည်နယ်မြောက်ပိုင်းကော့ကရိတ်အရှလမ်းမကိုအကြောင်းပြုပြီးဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA နဲ့အစိုးရတပ်တို့တိုက်ပွဲဖြစ်ပွားရာကနေတဆင့်ကရင်နယ်ခြားစောင့်တပ်အတွင်ပြောင်း BGF နဲ့ DKBA အပါအဝင်KNU တပ်ဖွဲ့ဝင်တချို့နဲ့အချင်းချင်းပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ဖြစ်ရပ်အပေါ်ရပ်ဆိုင်ဖို့တိုက်တွန်းခဲ့တာပါကချင်မြို့သားအစည်းအရုံး KNO ကို1999ခုနှစ်မှာစတင်ဖွဲ့ခဲ့တဲ့ဖွဲ့စည်းတစ်ခုဖြစ်ပါတယ်
ကရပြည်နယ်ဒီမော့ဆိုမြို့နယ်ဒေါဖူကျေးရွာနဲ့ဒေါလော်ခူကျေးရွာကြားအမတ်ဆက်လေးစည်ရည်လေးကျင်းရဲအကြောင်းမှာလက်နက်လေးကျင်းရဲစစ်ဗျူဟာတင်နန်းပြုလုပ်မဲ့ကိစ္စအပေါ်ရွာသူရွာသားတွေရဲ့တောင်ယာဆိုင်ခင်းတွာလာရေးမှာပိတ်ပင်တားဆီးမှုဖြစ်ပေါ်လာမှာဖြစ်လို့ကန့်ကွက်ကြောင်းဒေသခံတွေကအစီအွေကျင့်ပခဲ့ပါတယ်ဇူလိုင်လကုန်ပိုင်းမှာဒေါဖူကျေးရွာအုပ်စုဒေါသမကြီးအုပ်စုဒေါကလော်ဒူကျေးရွာအုပ်စုထီပိုးကလော်အုပ်စုတဘာဝပဝင်းကျင်လေးလာဆောင်ကြည့်ရေးအဖွဲ့ကယားပြည်နယ်ငင်းချမ်းရေးလေးလာဆောင်ကြည့်ရေးကွန်ရက်အဖွဲ့နဲ့ KNPP တို့ကနေဆွေးနွေးခဲ့ကြတာပါအပြစ်ခတ်ရစေးရေးနဲ့ငင်းချမ်းရေးတီဆောက်နေတဲ့ကာလမှာဒီလိုစည်ရေးလေးကျင်တာကိုကန့်ကွက်ကြောင်းဒေသခံတွေအနေနဲ့ဆန္ဒဖော်ထုတ်မှုတွေလုပ်သွားမယ်လို့ထီပိုးကလော်ကျေးရွာအုပ်စုမှဦးငားရယ်ကပြောပါတယ်
ရခိုင်ပြည်နယ်တန်တွဲမြို့နယ်တံပြာကျေးရွာသားဦးနိုင်ကျွယ်ရဲ့ခြံထဲမှာတွေ့ရှိတဲ့ရှေးဟောင်းရခိုင်ရွှေတင်းကားသုံးပြားနဲ့ငွေတင်းကားတွေကိုရခိုင်ပြည်နယ်ယဉ်ကျေးမှုဌာနကလွှဲအပ်ပြီးဖြစ်ပါတယ်။စူလိုင်လာတတိယအပတ်ကတွေ့ရှိခဲ့တဲ့ရှေးဟောင်းရခိုင်ရွှေတင်းကားနဲ့ငွေတင်းကားတွေကိုရခိုင်ပြည်နယ်ယဉ်ကျေးမှုဌာနကလွှဲအပ်ပြီးနောင်လာနောက်တားတွေကြီးစုနိုင်ဖို့ရခိုင်ပြည်နယ်အတွင်းမှာပဲပြတာထားမှာဖြစ်တယ်လို့တန်တွဲမြို့ခံတွေကပြောပါတယ်။ဒီပစ္စည်းတွေဟာတွာရဝတီခေါ်တန်တွဲနယ်ရဲ့တန်ဖိုးမဖြတ်နိုင်တဲ့ရှေးဟောင်းအမွေအနှစ်ဖြစ်ပြီးရခိုင်ပြည်နယ်ကနေတခြားနေရာဒေသကိုရွှေ့ပြောင်းတာမျိုးဖျောက်ဖျက်တာမျိုးတွေမလုပ်ဖို့အရေးကြီးတယ်လို့ရှေးဟောင်းသူတေတီအရှင်ကောတန်လာကဝေတီကမိန့်ကြားပါတယ်
တည်ထင်လွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဒူမင်းဒီမိုကရေစီအဖွဲ့ချုပ် ZCD အနေနဲ့လာမယ့်ရွေးကောက်ပွဲကြရင်ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတွေမှာမဲဆန္ဒနေမြေ120လောက်မှာဝင်ရောက်ရှင်ပြိုင်သွားမယ်လို့ကြေညာလိုက်ပါတယ်။1990ရွေးကောက်ပွဲအနိုင်ရပါတီလက်ဖြစ်တဲ့ ZCD ပါတီအနေနဲ့ရွေးကောက်ပွဲမှာအနိုင်ရရင်လွတ်တော်အတွင်းမှာဘာတွေလှုပ်ဆောင်မှာလဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့တိုင်းရင်းသားဒေသတွေမှာအလုံးရင်းဝင်ရောက်ရှင်ပြိုင်မဲ့အပေါ် ZCD အနေနဲ့ဘယ်လိုသဘောထားပါကလဲဆိုတာကိုကိုစလိုင်းရဲ့စူးစီးချက်ကိုဆိုင်းမွန်းကနေအခုလိုတင်ဆက်ထားပါတယ်
ဆိုမီဒီမိုကရေစီဖွဲ့ချုပ်အနေနဲ့လာမယ့်ရွေးကောက်ပွဲမှာအနိုင်ရမယ်ဆိုရင်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ဖွဲ့စည်းပုံကြီးခံဥပဒေပြင်ဆင်ရေးကိုအတိကအဦးစားပေးလှုပ်ဆောင်သွားမယ်လို့ ZCD ပါတီရဲ့ထွေထွေတွင်ရင်မူပူးကြံခန်းလျံကပြောပါတယ
်ဖက်ဒရယ်ပြည်ထောင်စုဖြစ်လာဖို့ဖွဲ့စည်းပုံကိုပြင်ဖို့အဓိကထားပါတယ်ဖွဲ့စည်းပုံပြင်တယ်ဆိုတဲ့နေရာမှာလည်းကျွန်တော်တို့ကပြင်လို့မျိုးကိုအခြေခံပြီးတော့ပြင်ဖို့အဲ့ဒါကျွန်တော်တို့ကဘိုးဝါရတပိချရာရှိပါတယ်
တပင်းချင်းပြည်နယ်မှာနိုင်ငံတော်ဆိုရနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ထောက်ပံ့မှုနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ပုံမှာအကျင့်ပြတ်ချစားမှုတွေထူပြောနေတဲ့ကိစ္စတွေကိုလွတ်တော်ထဲကနေထိရောက်စွာအရေးယူဆောင်ရွက်ဖို့လှုပ်ဆောင်သွားမယ်လို့သူကဆက်ပြောပါတယ
်ချင်းပြည်နယ်မှာနိုင်ငံတော်ပြည်သူနိုင်ငံတကာပြည်တဲ့လူငယ်တွေနဲ့မောဖွံ့ဖြိုးရေးလုပ်ပါတယ်အရှင်းရှားနေပြီးတော့ပထမမှုကြောင့်ထိရောက်စွာမလုပ်နိုင်တဲ့အများကြီးဖြစ်တယ်အဲ့ဒါလည်းကျွန်တော်တို့ထုတ်ပေါ်တင်တယ်လေ
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့လာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာအလုံးရင်းနဲ့ဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်နေတဲ့အပေါ်မှာလည်းပူကျင့်ခန်းလျံကခုလိုသဘောထားမှတ်ချက်ပေးထားပါတယ်
။အကယ်တမ်းဆိုရင်ဒီကျွန်တော်တို့က2015ခုနှစ်မှာလည်းချင်းချင်းဂရုနဲ့လက်ကျဲလာတယ်၊ဒီကဒီနဲ့ဖွဲ့စည်းခဲ့ပြီးတယ်ဆိုတော့ဒီတော့ပေါင်းကျင်းလာတယ်ဆိုတော့မပြိုင်သိမ့်ဘူးပေါ့လေ။ဒါပေမဲ့ဒီမိုကရေစီနည်းရတော့သူတို့ကပါတီကြီးရှိကြတယ်ဆိုတော့လေသူတို့ပြန်လဲမတက်နိုင်ဘူးလေသူတို့သဘောထားပေါ့ဒါပေမဲ့တိုင်းသားလူမျိုးများအနေနဲ့ပေါ့နော်အခုစဉ်းစားစာဖြစ်လာပြီလေ
ပူကျင်ရှင်းထန်ဦးဆောင်တဲ့ဆိုမီဒီမိုကရေစီဖွဲ့ချုပ်ဟာ1990ရွေးကောက်ပွဲတုန်းကဆိုမီမျိုးတက်ကွန်ကရစ်အနေနဲ့ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ပါတီဖြစ်ပြီးဆက်စီဒီပါတီအနေနဲ့ပြန်လဲမှတ်ပုံတင်ပြီး2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်
ဆက်ပြီးတော့လာမယ့် 2015 ပါတီစုံအထွေထွေရွေးကောက်ပွဲမှာလီစုတိုင်းရင်းသားမျိုးနွယ်စုတွေကိုကိုစားပြုတဲ့လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LNDP ဟာကချင်ပြည်နယ်၊ရှမ်းပြည်နယ်၊ကယားပြည်နယ်နဲ့မန္တလေးတိုင်းတို့မှာမဲဆန္ဒနယ်မြေ35နေရာကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။လီစုပါတီဟာအမျိုးသားရေးကိုအခြေခံတဲ့ပါတီဖြစ်တယ်လို့လည်းဆိုပါတယ်။ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနမ်ဟ ோம் ကနေအခုလိုတင်ဆက်ထားပါတယ်။
လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LNDP ဟာဝါဒရေးရာထက်အမျိုးသားရေးကိုအခြေခံပြီးဖွဲ့စည်းထားတယ်လို့ပါတီဥက္ကဋ္ဌဦးရွှေမင်းကပြောပါတယ
်အဓိကတော့ကျွန်တော်တို့ရဲ့ပါတီရဲ့ဦးတည်ချက်ကတော့တစ်ချက်လီစုအမျိုးသားကိုအခြေခံတယ်ပါရမအစစ်တစ်တဲ့ကျွန်တော်တို့လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကျွန်တော်တို့ကဝါဒအဓိကမထားဘူးကျွန်တော်တို့လူမျိုးဖွံ့ဖြိုးရအောင်တိုးတက်ရအောင်ဒါဒီပါရမအချက်ဒုတိယချက်ရမှာဒီမိုကရေစီရောကွန်မြူနတီရောတော်ရောဒီမိုကရေစီမကြတော့ကြတော့ဒါကိုဒုတိယအဆင့်မှာကျွန်တော်စဉ်းစားတော့မယ်
မြန်မာနိုင်ငံရှိတိုင်းရင်းသားများအနေနဲ့လီစုတိုင်းရင်းသားမျိုးနွယ်စုတွေဟာအများအပြားနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးဘက်ပေါင်းစုံမှာအတော်လေးကိုနောက်ကျကြံခဲ့ပြီးလီစုလူငယ်အများစုဟာကြောက်ရွံ့စိုးရိမ်မှုတွေရှိခဲ့တဲ့အတွက်အခုလိုပါတီထောင်ပြီးလီစုမျိုးနွယ်စုတွေအရေးကိုလှုပ်ဆောင်နေတာဖြစ်တယ်လို့လည်းသူကဆိုပါတယ်လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီအနေနဲ့ကတော့ပါတီစုံဒီမိုကရေစီစနစ်ကိုပိုနှစ်တက်တယ်လို့ပါတီဥက္ကဋ္ဌဦးရွှေမင်းကဆိုပါတယ်
အပြည့်ဆိုင်ဆိုတဲ့အခါကျတော့ကိုပါတီကဘာလုပ်ပေးနိုင်မလဲဒီပါတီကဘာလုပ်ပေးနိုင်မလဲတကယ်တော့လုပ်ပေးနိုင်သလားလုပ်မပေးနိုင်ဘူးလေဆိုတော့သူတို့ရေလုံဆောင်မှုပေါ်ပြည်သူကကြည့်ပြီးထောက်ခံလာမှဖြစ်တဲ့တဲ့ကျွန်တော်တို့ပါတီများတော်ကိုလက်ခံ
လက်ရှိကချင်ပြည်နယ်ရဲ့အနေအထားအရရွေးကောက်ပွဲဝင်နိုင်ငံရေးပါတီ73ပါတီရှိနေပြီးအစိုးရကိုပြောင်းလဲနိုင်ရေးအတွက်စုစည်းဖို့လိုတယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်ခမ်းကအခုလိုပြောပါတယ်
အဓိကကတော့ဒီပါတီအချင်းချင်းစုစည်းမှအလုပ်အတူလို့လုပ်နိုင်မလဲဆိုတဲ့အပိုင်းကိုကျွန်တော်စဉ်းစားရအောင်တူတဲ့နေရာတွေကအကုန်လုံးသူတို့ကလုပ်နိုင်မယ်ဆိုရင်တော့ကျွန်တော်အားရှိတဲ့အဖွဲ့အစည်းပါတီတွေဖြစ်လာမှာပါအဲဒါမှမဟုတ်ဆိုတကွဲတပြားစီပဲလုပ်နိုင်နေဆိုရင်လုပ်မယ်ဆိုရင်တော့ဘယ်လိုမှအစူးစီးဖို့ဆိုတော့မလိုဘူးအားလည်းမရှိပါဘူးအခုအစိုးရပြောင်းလဲလုပ်ဖို့ဆိုတာအကုန်လုံးစူးစီးရမှာပါ
လာမယ့်နိုဝင်ဘာ၈ရက်ကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီပေါင်း၁၀၀နီးပါးရှိနေပြီးအဲ့ဒီအထဲမှာတိုင်းရင်းသားပါတီတွေကအများစုဖြစ်နေပါတယ
်ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
အစစ်မြေညီနန်းရေးကိုယ်စားလှယ်အဖွဲ့ SD နဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့အသီးသီးကထိပ်သီးခေါင်းဆောင်တွေကနေလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စ single tax လက်မှတ်ရေးထိုးရာမှာပါဝင်မဲ့အသည့်တက်တဲ့ကိစ္စတွေအတွက်ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်။တောက်ကြနဲ့မနက်ပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
IS Islamic အစွန်းရောက်တွေဟာအီရန်နဲ့ Syria နိုင်ငံတွေမှာရှိတဲ့ကလေးတငယ်တွေကိုအကြမ်းဖက်မှုတွေပါဝင်လာအောင်အပြင်သူတို့တွေကိုကျုံပြုတ်နှိပ်စက်ခြင်းအပြင်မျိုးဆက်တစ်ခုလုံးကိုအကြီးအကျယ်ဒုက္ခပေးနေပါတယ်ဒီကလေးတငယ်အများစုဟာသူတို့ရဲ့မျက်စိရှိမှရင်သူတို့ချစ်ခင်ရသူတွေအသက်ခံရတာသူတို့အိမ်တွေဖျက်ဆီးခံရတာစတဲ့စင်းစားလို့တောင်မရနိုင်တဲ့အကြမ်းဖက်မှုတွေကိုတွေ့မြင်ခဲ့ကြရပါတယ်။အကျိုးရလက်အဖြစ်ကလေးအများစုဟာစိတ်ပိုင်းဆိုင်ရာထိခိုက်နာကျင်မှုတွေနဲ့စိတ်သက်ကြဆင်းမှုစတဲ့လက္ခဏာတွေရှိနေကြပြီးဒါတွေကိုနှစ်ပေါင်းများစွာခံစားနေရအောင်မှလည်းဖြစ်ပါတယ်။ IS စစ်သွေးကြတွေဟာကလေးဥယျာဉ်900နီးပါးလောက်ကိုပြန်ပေးဆွဲခဲ့ကြပြီးသူတို့ကိုအသေးခံဘုံခွဲသူတွေကလေးစစ်သားတွေဖြစ်အသုံးပြုခဲ့ပါတယ်။ဒါအပြင် IS တွေနဲ့အတူတိုက်ဖို့သူတို့ရဲ့ကလေးတွေကိုဆွန့်လွတ်အောင်မိသားစုတွေကိုချင်းချောက်တွန်းအားပေးခဲ့ပါတယ်။2015ခုနှစ်တနှစ်ထဲမှာပဲ IS တွေဟာသူတို့အခေါ် Caliphate Islamic နိုင်ငံတော်ရဲ့မျိုးဆက်သစ်တွေဆိုပြီး Syria နိုင်ငံမှာကလေးပေါင်း400ကျော်ကိုတင်နှံပေးခဲ့ပါတယ်။အဲ့ဒီတင်နှံမှာကလေးတွေကိုပြင်းထန်တဲ့စီးရီးလက်ကျင့်မှုတွေနဲ့ဘာသာရေးဆိုင်ရာဟောပြောပို့ချချက်တွေကို IS တွေကပေးခဲ့ပါတယ်။ဒါအပြင် IS စစ်သွေးကြွတွေဖမ်းဆီးထားတဲ့သူတွေအပေါ်တနာညာတာတဲ့စိတ်တွေဖြစ်ပေါ်မလာအောင်ကလေးတွေကိုအယူအဆရိုက်သွင်းတာရက်ဆက်ကြမ်းကြုတ်တဲ့အပြုအမူတွေအတင်းအဓမ္မလုတ်ခိုင်းတာတွေလည်းရှိခဲ့ပါတယ်။အခုလောလောဆယ်မှာဆိုရင်အီရန်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မူဆိုးမှာအသက်73နှစ်အောက်ငယ်တဲ့ကလေးဦးရေ600လောက်ဟာလက်မရီပေါ်မှာကင်းလှည့်တာဝန်ယူနေကြရပါတယ်။လွန်ခဲ့တဲ့လပေါင်းများစွာကလည်းဆီးရီးယားမှာအဖမ်းခံထားရတဲ့အာနာရှင်အစိုးရရဲ့စစ်သားအုပ်စုတစုကိုလူအများရှေ့မှာရရက်ဆက်ဆက်တပ်ဖို့ IS တွေဟာအပြစ်မဲ့ကလေးတွေကိုအတင်းစီခိုင်းခဲ့ပြီးဒီတပ်ဖြတ်မှုတွေကိုမှတ်တမ်းတင်ရိုက်ကူးထားတဲ့ဗီဒီယိုကိုလည်းထုတ်ဝေဖြန့်ချိခဲ့ပါတယ်။ IS တွေရဲ့ဝါဒဖြန့်ချိမှုအများစုဟာမိခင်တွေကိုဥတီပြီးသူတို့အနေနဲ့သားသမီးတွေကိုအစ္စလာမစ်အစွန်းရောက်ခေါရိုးထဲမှာပြုစုပြောထောင်ဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်။သူတို့ထုတ်ဝေတဲ့လမ်းညွှန်စာအုပ်မှာလည်းအမျိုးသမီးအစ္စလာမစ်တိုက်ခိုက်ရေးသမားတွေဟာမိန်းကလေးငယ်တွေကိုတိုက်ခိုက်ရေးမှာအားပေးဖို့နီးလန်းပြနေသူတွေဖြစ် IS တွေကချီးကျူးထားပါတယ်။ဒါ့အပြင်အာဇာနီသူရဲကောင်းဂျေဟတ်ဝါဒီသမားဆိုသူတွေရဲ့အကြောင်းတွေကိုဖော်ပြထားတဲ့ညအိယာဝင်ပုံမြင်စာအုပ်တွေကိုလည်း IS တွေကထုတ်ဝေခဲ့တယ်လို့ IS စစ်သွေးကြွတွေရဲ့စစ်ပွဲတွေကိုရိုက်ကူးထားတဲ့အကြမ်းဖက်ဗီဒီယိုတွေကိုလည်းကလေးတွေကိုကြည့်ကြဖို့အားပေးအမြောက်ပြုခဲ့ပါတယ်။ဒါပေမဲ့လည်းအရက်ကဘာကလူအများစုကတော့ IS တွေရဲ့လိန်လည်လှည့်ဖျားမှုကိုလက်မခံခဲ့ကြပါဘူး။မကြသေးခင်က IS တွေကိုတယောထားတဲ့စောင်းပုတ်ကိုကြည့်မယ်ဆိုရင်တပ်ဖြတ်မှုအတင်းအဓမ္မပြုကျင့်မှုအမျိုးသမီးတွေကိုစော်ကားမှုငွေကြေးခိုးယူမှုလူတွေကိုအတင်းအကျပ်နေရာပြောင်းရွှေ့မှုကလေးစစ်သားစုဆောင်းမှုအပါအဝင်လူမျိုးရေးဘာသာရေးမျိုးတုံးတပ်ဖြတ်မှုတွေကိုကျူးလွန်နေသူတွေဟာ IS အကြမ်းဖက်သမားတွေဖြစ်တယ်လို့ပြောင်ပြောင်တင်းတင်းရှုံချထားတာတွေ့ရမှာပါကလေးတွေအမျိုးသမီးတွေခရီးယန်ဘာသာဝင်တွေယာဇီဒစ်နဲ့ရှီဟာရီအပေါ် IS တွေရဲ့ရက်ဆက်မှုတွေရက်တန်းကရက်တင်ပါပြီ
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုထုတ်လွှင့်ခဲ့ရတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ် VOA American အသံကတောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိစက်တိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်ကကြီးညာပေးပါအောင်ရှင်
မ
န်ဂျီးရီးယားနိုင်ငံမှာအစ္စလာမစ်စစ်သွေးကြောဘိုကိုဟာရမ်တို့ဖမ်းဆီးထားတဲ့အမျိုးသမီးကလေးငယ်နဲ့တက်ကြီးရွယ်ဦး59ဦးတို့ကိုကတ်တင်လိုက်နိုင်တယ်လို့နိုင်ဂျီးရီးယားစစ်တပ်ကပြောပါတယ်။နိုင်ငံအရှိမြောက်ပိုင်းမိုက်ဒူဂူရီမြို့အနီးကဘိုကိုဟာရမ်တို့ပုံအောင်ရအရက်ကိုစစ်သားတွေဝင်ရောက်စီးနင်းခဲ့တာဖြစ်တယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။စီးနင်းမှုအတွင်းအကြမ်းဖက်သမားတွေတေဆုံးခဲ့ပြီးလက်နက်တွေနဲ့ကားတွေလည်းသိမ်းဆည်းရမိခဲ့တယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံတဝန်းအခွင့်အပိုင်းတွေအတွက်မိုးသက်ထန်စွာရွာသွန်းပြီးရေကြီးရေရှမ်းမှုတွေဖြစ်ပေါ်နေတဲ့အတွက်အိုးအိမ်တွေပျက်စီးဆုံးရှုံးတာပြင်အသက်ဆုံးရှုံးမှုတွေလည်းအများအပြားဖြစ်ပေါ်နေပါတယ်။အခုနောက်ဆုံးရရှိထားတဲ့သတင်းတွေအရကတော့ရခိုင်ပြည်နယ်အတွင်းကမြို့အတော်များများမှာမိုးသက်ရေကြီးမှုတွေဖြစ်ပေါ်နေတဲ့အတွက်အရေးပေါ်အကူအညီတွေလိုအပ်နေသလိုမိုးလေဝသဌာနကမနေ့ညကခမန်းကျအရကတော့ပင်ဂလားပင်လယ်အော်အရှေ့မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ Cyclone Montan ကိုမန်ဟာစစ်တကောင်မြို့အနီးကနေဖြတ်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကမ်းခြေဒေသကိုဝင်ရောက်နေတယ်လို့ဆိုပါတယ်။အဲ့ဒီဆိုက်ကလုန်းမွန်နဲ့ဟာဖြတ်ကျော်နေစဉ်အတွင်းမောင်တော့ခရိုင်ဒေသမှာအမြင့်ဆုံးလေတိုက်နှုန်းဟာတနအီမိုင်90ကနေ80အထိရှိနိုင်ပြီးစစ်တွေခရိုင်မှာလည်းလေတိုက်နှုန်းဟာတနအီမိုင်40ကနေ60အထိရှိမယ်လို့ဆိုပါတယ်။အဲ့ဒီကိုမန်ဆိုက်ကလုန်းရဲ့အရှင်ကြောင့်မြန်မာနိုင်ငံအနှံ့ပြားကတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာမိုးသက်ထန်စွာရွာသွန်းပြီးတော့ရေကြီးရှမ်းမှုတွေဖြစ်မယ်လို့သတိပေးချက်ထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်အတွင်းတစ်ခိုးထုတ်မှုနဲ့ထောင်ဒဏ်တွေချခံထားတဲ့တရုတ်နိုင်ငံသားတစ်ခိုးထုတ်သူ155ဦးကိုသမ္မတဦးသိန်းစိန်အစိုးရကလူငယ်ချမ်းသာကွင်နဲ့ပြန်လွှတ်ပေးလိုက်တဲ့အပေါ်တရုတ်ဘက်ကအတိအမှတ်ပြုတဲ့အကြောင်းနဲ့အဲ့ဒီလူတွေကိုပြန်လည်လွှဲပြောင်းပေးဖို့အတွက်တရုတ်အစိုးရကမြန်မာအာဏာပိုင်တွေနဲ့ဆက်သွယ်ဆောင်ရွက်ခဲ့တယ်လို့လည်းတရုတ်နိုင်ငံရေးဌာနပြောခွင့်ရဟောင်းလီကနိုင်ငံရေးဝန်ကြီးဌာနရဲ့ကြာတာပရိနေပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်တာလီဘန်အဖွဲ့ကိုတီထောင်သူမူလာအိုမာကွယ်လွန်သွားပြီဖြစ်တဲ့အကြောင်းတာလီဘန်အဖွဲ့ကတရားဝင်ပြောကြားပါတယ်မူလာအိုမာဟာမနာမကျန်းဖြစ်ပြီးတည်ဆုံသွားတာဖြစ်ကြောင်းဂျာတာပရီနီကထုတ်ပြန်တဲ့ကြေညာချက်ထဲမှာတာလီဘန်အဖွဲ့ကပြောထားပါတယ
်နောက်ဆုံးရသတင်းကျဉ်ချုပ်ကိုကိုဇော်ဝင်းလိုင်ကတင်ဆက်သွားတာဖြစ်ပါတယ်ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကမာခွာငိုဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနက်အဗ်ဒူရာမန်ဖြစ်ပါတယ်ကျမနန်းလပိုင်ပါအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုမနက်6:00နာရီနဲ့9:00နာရီကြိလိုင်းဒိုမီတာ40 49 50တို့ကနေထုတ်လွှင့်ပေးတာဖြစ်ပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.